to the Voice of America in Burmese.
Mingla menake mashe Washington myo raw VOA American tan ga ni 2020 pye ni January la 23 ye jata patin ni nene khin season go Myanmar sanaw chain mena 6 nai ga ni 9 nai thi flight meter 3248 to ga ni dai yai thon lwin twa ma ba VOA Burmese ye Facebook sa myan na phit de VOA Burmese news ga ni le dai yai na sin nai ma re shin Tama in chin nai ma
ကျွန်တော်ကတော့ဇဝန်လိုက်မှာခင်ဗျာဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့သမ္မတဒေါ်နယ်ထရန့်ပေါ်ဆက်ဆိုထားတဲ့ဆွေချက်တွေကိုအထက်လွှတ်တော်မှာကြားနာဆစ်ဆစ်မှုတွေစတင်ဆောင်ရွက်နေကြပါပြီတရုတ်နိုင်ငံမှာလူ18ဦးသေဆုံးပြီးတော့ရာနိုင်ချီရောဂါပိုးကူးစက်ခံနေရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးစတင်ဖြစ်ပွားရာဝူဟန်မြို့ကထွက်ခွာမဲ့လေယာဉ်နဲ့မြေထားတွေကိုပိတ်ပင်ထားလိုက်ပါပြီမြန်မာနိုင်ငံမှာလူမျိုးလုံးတပ်ဖြတ်မှုနဲ့ဆိုင်တဲ့ဂမ်ဘီယာရဲ့ရှောက်ထားချက်ကို ICJ နိုင်ငံကတရားရုံးကဒီကနေ့ဆုံးဖြတ်ချက်ချဖို့ရှိပါတယ်ဒီလိုထူးခြားတဲ့သတင်းကိုကိုရဲမင်းထွန်းနဲ့တင်ပြပေးတော့မှာပါခင
်ဗျာကောင်းပါပြီရှင်သတင်းအစီအစဉ်နောက်ပိုင်းမှာတော့
ဒီကျွန်တော်တို့ကျွန်းဒေသကိုပထမ CMC ဆိုရဲ့ကုမ္ပဏီတွေထောင်ထားတယ်လေအဲ့မှာကျွန်တော်တို့ကျွန်းလူကျွန်းတော့ဟာအဲ့ဒီကုမ္ပဏီမဝင်ခင်တွေကဘယ်လိုပြောလဲ
ဒါကတော့ရခိုင်ပြည်နယ်ကြောက်ဖြူအထူးစီးပွားရေးဆုံစီမံကိန်းနဲ့ပတ်သက်လို့ဆက်မလုပ်ဖို့ဒေသခံတွေကတောင်းဆိုနေတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါထိုင်းမြန်မာနယ်စပ်မှာဒုက္ခသည်တသိန်းကျော်နေရက်ပြန်နိုင်ကိစ္စမဖြစ်နိုင်သေးတာ။ဘာကြောင့်လဲဆိုတဲ့သတင်းပေးပို့ချက်ဆွစ်ဇာလန်နိုင်ငံဒါဗော့စ်မှာကမ္ဘာစီးပွားရေးဖော်ရန်ကျင်းပနေချိန်မှာပဲစည်ရဲချမ်းသာကွာဟမှုကြီးထွားလာနေတာကိုကင်တွယ်ဖြေရှင်းဖို့ကမ္ဘာတဝဲမြို့ကြီးတွေမှာလူထောင်ပေါင်းများစွာဆန္ဒပြတောင်းဆိုနေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုရဲမင်းတို့ကပြောပြမှာပါရှင
်။သမ္မတဒေါ်နယ်ထရမ့်မှာပြိုင်မဲ့ဒီမိုကရက်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်နဲ့ဆိုင်တဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းအစိုးရကိုဖိအားပေးခိုင်းစေခဲ့တဲ့လို့ရဟာအခုနှစ်ကျင်းပမဲ့ယူကော့ပွဲမှာအနံ့ရရေးအတွက်လိန်လဲကြံစည်ခဲ့တဲ့လို့ရဖြစ်တယ်လို့အောက်လွတ်တော်ဒီမိုကရက်အမတ်တီကပို့ထုတ်နေမှာဆွဆွဲပြောကြားလိုက်ပါတယ်သမ္မတရဲ့လို့ရကသူဟာဥပဒေရဲ့အထက်မှာရှိတဲ့ကန့်သတ်ချက်တွေကိုဂရုမစိုက်ဘူးဆိုတာကိုပြသလိုက်တာဖြစ်ကြောင်းသမ္မတပေါ်ဆွဲချက်တင်ထားတဲ့အမှုနှစ်ခုကိုကြားနာစစ်ဆေးတဲ့နေရာမှာခုံတမာရီလူကြီးတွေအဖြစ်တာဝန်ယူဆောင်ရွက်နေတဲ့အထက်လွှတ်တော်အမတ်တီအားကိုအလုပ်တော်မှာအဒမ်ရှစ်စ်ကပြောကြားလိုက်တာပါ55ဦးမြောက်ဖြစ်တဲ့တမရဒေါ်နယ်ထရမ့်ကကိုယ့်နိုင်ငံအတွင်းမှာသူ့အတွက်နိုင်ငံရေးအမျက်ရဖို့ပြည်ပနိုင်ငံတစ်ခုရဲ့အကူအညီကိုတောင်းခံခဲ့တယ်လို့ Republican Party ကတမရကိုပြစ်မှုထင်ရှားကြောင်းပြသ Republican Party ဝင်တမရကိုပြစ်မှုထင်ရှားကြောင်းပြသပြီးယာရုကဖြုတ်ချနိုင်ရေး၃ရက်ကြာဒီမိုကရက်တီရဲ့ရှောက်လဲချက်အစပထမနေ့မှာအဒမ်ရှစ်စ်ကပြောကြားလိုက်တာပါရုရှားနဲ့ဆစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံအနေနဲ့အမေရိကန်လွှတ်တော်ကအတည်ပြုပေးပြီးဖြစ်တဲ့ဒေါ်လာ391တန်တန်ဖိုးရှိတဲ့စီးရီးအကူအညီတွေလိုချင်တဲ့ဆိုရင်ယူကရိန်းနိုင်ငံကတဘာဝတောင်းခွင့်ကုမ္ပဏီမှလှုပ်ဆောင်ခဲ့တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့သားဟန်တာဘိုင်ဒန်ရဲ့ကိစ္စကိုစုံစမ်းပေးဖို့ယူကရိန်းသမ္မတဗိုလိုဒီမီဇယ်လင်စကီကိုအဓမ္မတောင်းဆိုအမှုဖွင့်ခိုင်းခဲ့ကြောင်းအဲ့ဒီကိစ္စအတွက်အမှုမဖွင့်ရင်ယူကရိန်းကိုပေးမယ့်အကူအညီတွေကိုမပေးဘူးလို့သမ္မတထရန့်ကချင်းချောက်ပြောကြားခဲ့တာကိုသမ္မတတရားစွဲဖို့ချင်းချောက်ပြောကြခဲ့တာကြောင့်တမရကိုတရားဆွဲဖို့ဖြစ်လာခဲ့တဲ့ကြောင်းအောက်လွတ်တော်ကိုစားတရလိုအဖြစ်ဆောင်ရွက်ကြသူ5ဦးရဲ့အဖွဲ့ကောင်းဆောင်အာဒမ်ရှစ်ကပြောပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကမ္ဘာစီးပွားရေးဖိုရမ်ကိုတက်ရောက်ပြီးအမေရိကန်ပြည်ထောင်စုကိုပြန်လည်မထွက်ခွာကလေးမှာပဲသတင်းစာရှင်းလင်းပွဲတရက်ကိုကတိုက်ကြိုက်ကျင်းပခဲ့ရမှာပြည်တွင်းစီးပွားရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုဇောင်းပေးပြောကြားသွားခဲ့ပါတယ်အဲ့ဒီသတင်းစာရှင်းလင်းပွဲကိုကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ဌာနချုပ်မှာ WTO ညွှန်ကြားမှုချုပ် Roberto Azevedo နဲ့အတူကျင်းပခဲ့တာဖြစ်ပြီးကမ္ဘာကုန်သွယ်ရေးဆိုင်ရာစီမံစည်းကမ်းတွေကိုပြောင်းလဲဖို့သူတွန်းအားပေးဆောင်ရွက်ခဲ့တာတွေကိုသမ္မတ Trump ကထောက်ပြပြောဆိုခဲ့ပါတယ်။ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ဟာ American ပြည်ထောင်စုပေါ်မမျှမတဆက်ဆံခဲ့တာနှစ်ပေါင်းများစွာကြာခဲ့ပါပြီလို့လည်းသမ္မတ Trump ကပြောပါတယ်။ညွန်ကြားမှုချုပ် Roberto Azevedo ကလည်းသမ္မတ Trump နဲ့တဘောတည်းရှိပြီး WTO အဖွဲ့ကြီးကိုခင်းတဲ့အညီပြုပြင်မောမမလိုအပ်နေတယ်လို့အပြောင်းလဲလုပ်ဖို့လည်းလိုအပ်နေပါပြီလို့ပြောကြားခဲ့ပါတယ်။သမ္မတ Trump ဟာဒီတခါလဲဥရောပသမဂ္ဂအဖွဲ့ EU ကိုပုတ်ခတ်ပြောကြားခဲ့ပြီး American နဲ့ EU တို့အကြားကုန်သွယ်ရေးသဘောတူညီချက်မရဘူးဆိုရင်ဥရောပကတင်သွင်းတဲ့မော်တော်ကားတွေအပေါ်သူးငုံကွန်တိုးမြင့်ကောက်ခံမှုဖြစ်လာလိမ့်မယ်လို့လည်းချိန်ချောက်ပြောဆိုခဲ့ပါတယ်။EU နဲ့ဆက်ဆက်ဆွေးနွေးရတာကတရုတ်နိုင်ငံနဲ့ဆက်ဆက်ဆွေးနွေးရတာတည်းပိုခက်ခဲတယ်လို့လည်းသမ္မတ Trump ကပြောကြားသွားခဲ့ပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာလူ18ဦးသေဆုံးပြီးရာနဲ့ချီရောဂါပိုးကူးစက်ခံနေရတဲ့ကိုရိုနာဗိုင်းရပ်စ်ကိုထိန်းချုပ်နိုင်အောင်လှုပ်ဆောင်တဲ့အနေနဲ့ဒီရောဂါ ဒီကုသယောဂစတင်ဖြစ်ပေါ်တဲ့ဝူဟန်မြို့ကထွက်ခွာမဲ့လေရင်နဲ့မြေထားတွေအားလုံးကိုပိတ်ပင်ထားလိုက်ပါတယ်။မြို့ကနေအနေနဲ့လဲကိစ္စအကြောင်းကြီးငယ်မရှိဘဲမြို့ကနေမထွက်ခွာကြဖို့အာဏာပိုင်တွေကအမိန့်ထုတ်ထားတယ်လို့ဒီအစိုးရပိုင်းစင်ဟွာသတင်းမှာကြာတာပတင်းနဲ့ရက်ဆွဲနဲ့ဖော်ပြပါတယ်။မြို့ကနေမနေ့စနေနေ့ကစလို့ဘယ်သူမှထွက်ခွာခွင့်မပြုကြောင်းလေစိတ်နဲ့ယထာဘူရာတွေအားလုံးကိုလဲပိတ်ထားကြောင်းအစိုးရပိုင်းနောက်ထပ်သတင်းဌာနတစ်ခုဖြစ်တဲ့ People's Daily သတင်းစာမှာဖော်ပြထားပါတယ်။ဒါအပြင်မြို့မှာလဲပတ်နေတဲ့ဘတ်စကားမြေအောက်ယထာဖယ်ရီရင်နဲ့အဝေးပြေးဘတ်စကားတွေကိုလည်းယာယီပိတ်ထားကြောင်းဝူဟန်မြို့အာဏာပိုင်တွေရဲ့ထုတ်ပြန်ချက်ကိုကိုးကားပြီး People's Daily သတင်းမှာဖော်ပြပါတယ်။ဒီအစိုးရကအခုလိုဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့လှုပ်ဆောင်မှုတွေအပေါ်ကြိုးဆိုကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းပြောပါတယ်။ကြာတာပတင်းတွေကဆလို့ဝူဟန်မြို့ကထွက်ခွာမဲ့လေရင်နဲ့ယထာတွေပိတ်ပင်လိုက်တဲ့ဒီအစိုးရရဲ့လှုပ်ဟာလှုပ်ရက်ဟာပြင်းထန်ပြီးထိရောက်တဲ့လှုပ်ရက်ဖြစ်ကြောင်း WHO အကြီးအကဲ Tedros Adhanom Ghebreyesus ကပို့ထုတ်နေမှာပြောပါတယ်။
Saudi Arabia နိုင်ငံဟာ Amazon company နဲ့ Washington Post သတင်းစာတိုက်ပိုင်ရှင် Jeff Bezos ရဲ့လက်ကင်ဖုန်းကို hack လုပ်ပြီးအချက်လက်တွေခိုးယူခဲ့ဖို့ရှိတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးရေးမှုတွေကပြောပါရယ်။ Saudi Arabia နဲ့ပတ်သက်ပြီး Washington Post သတင်းစာကဝေဖန်ရေးသားနေတာတွေအပေါ်တစုံတရာအကျိုးသက်ရောက်မှုရှိအောင်ကြိုးပမ်းခဲ့ဖို့ရှိတယ်လို့လည်းဆိုပါရယ်။Saudi Arabia Mohammed bin Salman ရဲ့ WhatsApp အကောင့်ကနေကွန်ပျူတာဗိုင်းရပ်စ်ရဲ့ဗီဒီယိုဖိုင်ကို Jeff Bezos ထံကိုပို့ပို့ခဲ့တာဖြစ်တယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးမှုတွေကဗုဒ္ဓဟူးနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ Bezos ရဲ့လက်ကမ်းဖုန်းကို hack လုပ်ပြီးအချက်လက်တွေခိုးယူခဲ့တယ်ဆိုတဲ့အချက်က American ပြည်ထောင်စုမှာရှိတဲ့သက်ဆိုင်ရာဖွဲ့စည်းတွေအနေနဲ့ဒီကိစ္စကိုချက်ချင်းစုံစမ်းစစ်ဆေးပေးဖို့လိုအပ်လာခဲ့ပါပြီလို့လည်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးမှုတွေဖြစ်တဲ့ Agnes Kalaman နဲ့ David Key တို့ကပြောပါတယ်။2019ခုနှစ်မှာဘီဇိုရဲ့လက်ကင်ဖုန်းကိုစစ်ဆေးခဲ့တဲ့ Digital ပြည်မှုဆိုင်ရာကြွမ်းကျင်သူတွေကတော့ Sorry Minda အကောင့်ကနေပြပို့တဲ့ Video File ကိုလက်ခံပြီးနိုင်ပိုင်းတွင်းမှာပဲဘီဇိုရဲ့ဖုန်းဟာပုံမှန်မဟုတ်တဲ့လက္ခဏာတွေကိုပြသခဲ့တယ်လို့ဆိုပါတယ်။ကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေရဲ့အခုအစီရင်ခံစာဟာ Saudi Arabia နိုင်ငံရဲ့ Jeff Bezos တို့အကြားတင်မာနေတဲ့ဆက်ဆံရေးကိုပိုပြီးဆိုးရွားလာစေမှာဖြစ်ပါတယ်။ Washington Post သတင်းထောက်လည်းဖြစ် Saudi Arabia မင်းသားကိုအစင်းဝေဖန်နေသူလည်းဖြစ်သူသတင်းထောက် Jamal Khashoggi 2018ခုနှစ်အောက်တိုဘာလအတွင်းတူရကီနိုင်ငံမှာ Saudi Arabia ရဲ့လှုပ်ရှားမှုကိုခံခဲ့ရပြီး Saudi Arabia နိုင်ငံရဲ့ Jeff Bezos တို့အကြားဆက်ဆံရေးစတင်တင်မာလာခဲ့တာဖြစ်ပါတယ်ခင်ဗျာ။
VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကအသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမြန်မာနိုင်ငံမှာလူမျိုးတုံးတက်ဖြတ်မှုလျော့တည်ဆက်ပြီးမဖြစ်အောင်တားဆီးရေးကြားပြလိုက်နာလှုပ်ဆောင်ရမယ့်အချက်တွေချမှတ်ပေးဖို့ဂမ်ဘီယာနိုင်ငံရဲ့ရှောက်ထားချက်ကို ICJ အပြည်ပြည်ဆိုင်ရာတရားရုံးကဒီကနေ့ကြာတာပရိနစ်မှာဆုံးဖြတ်ချက်ချတော့မှာဖြစ်ပါတယ်။နိုင်ငံကတရားရုံးကကြားပြအမိန့်ချမှတ်မယ့်အချိန်ကတော့မြန်မာစံတော်ချိန်ညနေ 3:00 မှာဖြစ်ပါတယ်။နိုင်ငံတော်အတမင်ခံရုံးပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာလည်းဒီဆင်ရက်ချမဲ့နယ်သာလန်နိုင်ငံတဟေးမြို့ကိုရောက်ရှိနေပါပြီ။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေနောက်ပိုင်းလူမျိုးရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးဆောင်ရွက်စဉ်လူခွင့်ရေးချုပ်ဖောက်မှုတွေလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပေါ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ OIC အစ္စလာမစ်နိုင်ငံများကိုစားဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်ဆွဲချက်တင်ခဲ့တာပါဂမ်ဘီယာရဲ့ဆွဲချက်တွေနဲ့မြန်မာနိုင်ငံရဲ့ပြန်လည်ခြေပါချက်တွေကိုတော့နယ်သာလန်နိုင်ငံတဟေးမြို့မှာရှိတဲ့ ICJ တရားရုံးကဒီဇင်ဘာ10ရက်ကနေ12ရက်နေ့အထိကြားနာခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဇန်နဝါရီလ23ရက်နေ့မှာဆုံးဖြတ်ချက်ချမယ်လို့ ICJ တရားရုံးကထုတ်ပြန်ထားတာကြောင့်နှစ်ဖက်ကိုယ်စားလှယ်တွေအခုဆိုရင်တဟေးမြို့မှာရောက်နေကြပါပြီ ICJ ကဆုံးဖြတ်ချက်မချခင်ရပိုင်းအလိုမှာပဲရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကမြန်မာစစ်တပ်ရဲ့အနေနဲ့ရှင်းလင်းရေးမှာလူမျိုးတုံးတပ်ဖြတ်မှုကိုရွေးချယ်ရှိရှိလှုပ်ဆောင်ခဲ့ခြင်းရှိတယ်ဆိုတာကိုမတွေ့ရကြောင်းဒါပေမဲ့စစ်ရာဇဝမှုကျူးလွန်မှုကြီးလေးတဲ့လူခွင့်ရချိုးဖောက်မှုတွေကိုစစ်တပ်အပါဝင်တပ်ဆိုင်သူတွေကျူးလွန်ခဲ့တယ်ဆိုတာကိုတော့ခိုင်လုံတဲ့အထောက်အထားတွေ့ရကြောင်းရခိုင်အရေးစုံစမ်းရေးကော်မရှင်ကအစီရင်ခံစာထုတ်ပြန်ထားပါတယ်
နျူကလ িয়ার လက်နက်ပိုင်ဆိုင်ထားကြတဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံအကြားကက်ရှမီးယားနယ်မြေကိစ္စအငြင်းပွားနေတဲ့ကိစ္စကိုကုညီဆေးဆက်ပေးဖို့ပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်ကကုလသမဂ္ဂကိုပန်ကြားလိုက်ပါတယ်။ဒါဟာစစ်မီးစတင်နိုင်တဲ့ကိစ္စဖြစ်ပါတယ်။ဒါကိုဟန်တာပေးနိုင်ဖို့အတွက်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အရေးယူလှုပ်ဆောင်သင့်ပါတယ်လို့ဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့ကမ္ဘာစီးပွားရေးဖိုရမ်မှာဝန်ကြီးချုပ်ခန်ကပြောကြားလိုက်တာပါ။အိန္ဒိယနိုင်ငံကတခုတည်းသောမွတ်စလင်အများစုကိုပိုင်အုပ်ချုပ်ရေးရာ ဂျမူးနဲ့ကက်ရှမီးယားပြည်နယ်တို့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအိန္ဒိယအစိုးရကဩဂုတ်လတုန်းကပြန်လည်ရုပ်သိမ်းခဲ့တာဖြစ်ပါတယ်။ဒီကက်ရှမီးယားနယ်ကိုအိန္ဒိယနဲ့ပါကစ္စတန်တို့သူပိုင်ကိုယ်ပိုင်အငင်းပွားနေကြပြီးဒီကိစ္စနဲ့ပတ်သက်ပြီးနှစ်နိုင်ငံအကြားဆစ်ဖြစ်ပွားတာနှစ်ကြိမ်ရှိခဲ့ပြီ။အခုအခါနှစ်ချမ်းခွဲပြီးတနိုင်ငံစီထိန်းချုပ်ထားတာပါ။အိန္ဒိယထိန်းချုပ်ထားတဲ့အချက်မှာတော့ခွဲထွက်ရေးအကြမ်းဖက်လှုပ်ရှားမှုတွေ1980ပြည့်နှစ်ကတည်းကရှိလာခဲ့တာပါ။ဒါဗိုစ်ဆင်နီဘတ်ကိုတက်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဒီကိစ္စအတွက်ဂျာဝင်စီစပ်ပေးဖို့ကမ်းလှမ်းထားခဲ့ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံမှာအငင်းပွားဝယ်ဖြစ်ခဲ့ပြီးနိုင်ငံတော်ဆန္ဒပြပွဲတွေကာလအကျော်အတော်ကြာဖြစ်ပေါ်ခဲ့တဲ့နိုင်ငံသားဥပဒေသစ်ကိုတည်ပြုဖို့အိန္ဒိယနိုင်ငံတော်တရားရုံးချုပ်ကညှင်းဆဲလိုက်ပါတယ်။ဒီဥပဒေသစ်ဟာမွတ်စလင်တွေအပေါ်တစ်ဖက်သက်ဖိနှိပ်တဲ့ဥပဒေဖြစ်တယ်လို့ဝေဖန်ပြောဆိုခံရတာပါ။ဒီနိုင်ငံသားဥပဒေသစ်ဟာဘာသာရေးနဲ့ကွင်းလွတ်တဲ့ဖွဲ့စည်းပုံကိုချိုးဖောက်ရာရောက်တဲ့အတွက်အစိုးရအနေနဲ့ဒီဥပဒေသစ်ကိုဖျက်သိမ်းပေးဖို့ရှောက်ထားချက်တွေအပေါ်တည်င်းပတ်၄ဘတ်အတွင်းပြန်လည်အကြောင်းပြန်ကြားပေးဖို့သုံးဦးတိုင်းနိုင်ငံတော်တရားရုံးချုပ်ကတရားသူကြီးချုပ်ရှာရတ်အာရဗင်ပေါ်ပဒေးကပြောကြားလိုက်တာပါ။ဒီဥပဒေသစ်ကိုကန့်ကွက်သူတွေရဲ့ရှောက်ထားချက်တွေကိုအဖွဲ့ဝင်၅ဦးပါတဲ့ဖွဲ့စည်းပုံဆိုင်ရာတရားရုံးကကြားနာပေးဖို့လိုအကြောင်းလဲနိုင်ငံတော်တရားရုံးချုပ်ကပြောပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ပါတီကတော့ဒီဥပဒေအနောက်မှာအခိုင်အမာရပ်တည်နေကြောင်းအတိုက်ခံပါတီတွေကဒီဥပဒေနဲ့ပတ်သက်လို့လွဲမားတဲ့ဝါဒဖြန့်ချီမှုတွေလှုံ့ဆော်နေကြောင်းပြောပါတယ်ခင်ဗျာ။
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာလေတုကြီးညံတာကြောင့်မြို့တော်အတွင်းကကျောင်းတွေအလုံးကိုတရက်ကြပိတ်ခဲ့ရပါတယ်။လေတုတဲကတေးငယ်တဲ့ဖုံတွေရဲ့ဒဏ်ကနေကျောင်းသူကျောင်းသားတွေနဲ့ဆရာဆရာမတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်ကျောင်းစုစုပေါင်း438ကျောင်းကိုပိတ်ပင်ခဲ့တာပါ။ဘန်ကောက်မြို့တော်အချုပ်ရေးအဖွဲ့ BMA ကလေတုတဲကုဘပေတမီတာအတွင်းမှာပါရှိတဲ့ဖုံပမာဏဟာပုံမှန်ထက်ပိုများနေတာကြောင့်အခုလိုကျောင်းပိတ်ရတာလို့ဆိုပါတယ်။မြို့တော်မှာလေပြင်းပြင်းမတိုက်ပဲနဲ့အဲ့ဒီဖုံတွေကနောက်ရက်အနည်းငယ်အတွင်းပြတ်ကွက်သွားမှာမဟုတ်ဘူးလို့လည်းမြို့တော်အချုပ်ရေးအဖွဲ့ကပြောပါတယ်။ဘန်ကောက်မြို့တော်အချုပ်ရေးအဖွဲ့ကကျမကြီးဝန်ဆောင်မှုပေးတဲ့ဌာန68နေရာကအပါအဝင်လက်စစ်ရထားဘူတာနဲ့ဘတ်စကာဂိတ်တွေမှာလည်းမြို့တော်အတွင်းခီးသွွားနေသူတွေမကြမ်းမာတဲ့မြို့မွန်တွေရဲ့တောင်းကာကွယ်နေအောင်နှာခေါင်းစည်းတွေဝင်ငှပေးနေရပါတယ်ခင်ဗျာ
။ကိုစောင်းဝင်းလိုက်နဲ့ကိုရဲမင်းထွန်းတို့ပါရှင်။အခုတော့သတင်းလွှာတွေကိုဆက်လက်နားဆင်ရမှာပါ။စီရဲချမ်းသာကွာဟမှုကြီးထွားလာနေတာကိုကင်တွယ်ဖြေရှင်းဖို့ကမ္ဘာတဝန်းမြို့ကြီးတွေမှာလူထောင်ပေါင်းများစွာဆန္ဒပြတောင်းဆိုကြပါတယ်။ဆွစ်ဇာလန်နိုင်ငံ Davos မြို့မှာကမ္ဘာခေါင်းဆောင်တွေနဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေဒီသတင်းပတ်အတွင်းကမ္ဘာစီးပွားရေး Forum ကိုတက်ရောက်နေချိန်မှာပဲအခုလိုဆန္ဒပြတောင်းဆိုကြတာဖြစ်ပါတယ်။ Henry Richwell ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကဆက်ပြီးပြောပြမှာပါရှင်။
ကမ္ဘာအချမ်းသာဆုံးအထက်တန်းလွှာတွေရဲ့အစည်းအဝေးအဖြစ်ကမ္ဘာစီးပွားရေးဖိုရမ်ကို Davos မှာနှစ်ဆင့်ကျင်းပလာတာကြားပါပြီ။ဒါ့အပြင်ကမ္ဘာပေါ်မှာစင်ရဲချမ်းသာကွာဟမှုဟာထိမနိုင်သေးမယ့်အခြေအနေရောက်နေပြီလို့ဆိုကြသူတွေအတွက်မကျေနပ်ချက်တွေကိုစံထားထုတ်ဖော်တဲ့နေရာလည်းဖြစ်လာပါတယ်။ Nairobi, New Delhi, Manila နဲ့ London မြို့ကြီးတွေအပါအဝင်ကမ္ဘာတဝန်းကမြို့ကြီးတွေမှာကမ္ဘာစီးပွားရေးဖိုရမ်မကျင်းပခင်ရက်တွေကတည်းကလူထောင်ပေါင်းများစွာပါဝင်တဲ့ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။ကင်ညာစီးရဲမွေးတင်မှုတက်ဖြည့်ညွန်ပေါအဖွဲ့ကလုပ်ငန်းညှိနှိုင်းရေးမှုအန်တိုနီယာမူဆွန်ကာကအခုလိုပြောပါတယ်
The time to abolish billionaires is now because what it means for us is that those people with a lot of
billionaires တည်ကြီးတွေကိုဖယ်ရှားပြရမယ်အချိန်ရောက်ပါပြီ။ဘာကြောင့်လဲဆိုတော့အကြီးအကျယ်ချမ်းသာနေတဲ့သူတွေဟာအာဏာနဲ့အခွင့်အရေးတွေရယုံတာမကကျမတို့ရဲ့ဒီမိုကရေစီပေါ်မှာဒီကနေ့ကျမတို့ဘလို့အသက်ရှင်နေထိုင်နေတယ်ဆိုတဲ့အပေါ်မှာပါလွှမ်းမိုးမှုရှိနေတာကြောင့်ပါ
ကမ္ဘာပေါ်မှာဘီလီယံနာတထေး2100ပတ်ဝန်းကျင်ရှိပြီးကမ္ဘာပေါ်ကအစင်းရဲဆုံးလူဦးရေ 4.6 ဘီလီယံရဲ့ပိုင်ဆိုင်မှုအလုံးပေါင်းထက်ပိုချမ်းသာတယ်လို့ Oxfam အဖွဲ့ရဲ့အစီရင်ခံစာသစ်မှာဖော်ပြထားပါတယ်။ကမ္ဘာလူဦးရေရဲ့ထက်ဝက်ဟာစင်းရဲမွေးတည်နေကြတာကြောင့်စင်းရဲချမ်းသာကွာဟမှုပိုပြီးကြီးထွားလာနေပြီလို့သတိပေးနေကြတာပါ။မကြာသေးခင်လတွေအတွင်းနိုင်ငံပေါင်း30ကျော်မှာအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။အဲဒီလူတွေရဲ့နိုင်ငံရေးကြီးမန်းချက်တွေကွဲပြားနိုင်ပြီမဲ့သူတို့မကြေနပ်တာကတော့အတူတူပဲလို့Oxfam ဘွဲကအမီတာဘီဟာကပြောပါတယ
် Across the world there is a narrative of anger people are coming onto the streets and they're essentially asking do we need billionaires
ကမ္ဘာတဝန်းမှာဒေါသတကြီးပြောဆိုနေကြတာရှိပါတယ်နောက်မှထွေဆန္ဒပြတာတွေကဒီကမ္ဘာမှာဘီလီယံနာတထေးတွေကိုလိုလားသလားလို့မေးခွန်းထုတ်နေကြတာပါဒါဟာကမ္ဘာစီးပွားရေးဖိုရမ်အနေနဲ့စူးစမ်းဖြေဆိုတဲ့အရေးကြီးတဲ့မေးခွန်းပါဘီလီယံနာတထေးကြီးတွေအနေနဲ့သူတို့ပေးဆောင်ရမယ့်အခွင့်အရေးကိုပေးဖို့လိုပါတယ်ဒါပေမဲ့တကယ်တာဝန်ရှိတာကတော့အစိုးရတွေပါလူတိုင်းအခွန်ငွေမှန်မှန်ကန်ကန်ပေးဆောင်အောင်အစိုးရကလုပ်ဖို့လိုပါတယ
်ဒါဗိုစ်ဖိုရမ်တက်တဲ့အမေရိကန်အခြေစိုက်လူလူဆက်ဆံရေးနဲ့ဈေးကွက်အကြံပေးအက်ဒယ်မန်ကုမ္ပဏီကရစ်ချတ်အက်ဒယ်မန်လို့စီးပွားရေးလုပ်ငန်းရှင်ကြီးတွေကတော့တကဘာလုံးမှာမကျေနပ်မှုတိုးလာနေတာကိုသတိထားမိတယ်လို့ဆိုပါတယ်
I think people in the developed countries had a idea that in fact you
were ပြောစဲနိုင်ငံကလူတွေမှာအတွေ့အကြုံရှိခဲ့ဘူးကြတယ်လို့ကျွန်တော်ထင်ပါတယ်အလို့စူးစမ်းတယ်ဆိုရင်နောက်မျိုးဆက်မှာဒီထက်ပိုကောင်းတဲ့အဆင့်ကိုရောက်မယ်လို့သူတို့ယူဆခဲ့ကြဘူးပါတယ်အဲ့ဒါကမမှန်တော့ပါဘူ
း Forum ကိုတည်ထောင်သူ Klaus Schwab ကတော့ Davos ဟာဘီလီယံနာတရေကြီးတွေစုဝေးတဲ့နေရာတသက်မဟုတ်ဘူးလို့တုံ့ပြန်ပါတယ
် It's a place where you reallycan talk to the leaders
ဆိုတော့ကိုယ်ကောင်းဆောင်တွေစီးပွားရေးလုပ်ငန်းရှင်တွေစတဲ့လူပုဂ္ဂိုလ်တွေကိုတွေ့ဆုံပြောဆိုနိုင်တဲ့နေရာဖြစ်ပြီးကိုပြောတာကိုသေချာနားထောင်ကိုနဲ့အတူအကောင့်ထဲ format တွေကိုတွေ့ရမှာပ
ါဒီနေ့အစည်းအဝေးမှာဥရုယာလီဆိုင်ရာအရေးပေါ်အခြေအနေကိုအလေးထားပြောဆိုကြမှာဖြစ်ပြီးအဓိကပြောဆိုမဲ့သူအဖြစ်ဆယ်ကျော်သက်တက်ကြွလှူရှားသူလေး Greta Thunberg ပါဝင်ပါတယ် Davos Forum ဟာလူချမ်းသာတွေစုဝေးရနေရဖြစ်တယ်ဆိုတော့ပုံရိပ်ကိုပြောင်းလဲဖို့စူးစမ်းနေပြီမယ်လေအဲ့ဒီအခြေအနေကိုရောက်ဖို့ကတော့အတော်လိုသေးတယ်လို့လေးလာသူအများစုကပြောကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင်တရုတ်မြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးထားတဲ့ကြောက်ဖြူအထူးစီးပွားရေးစုံစီမံကိန်းကိုဆက်မလုပ်ဖို့စီမံကိန်းကြောင့်ထိခိုက်ညှစ်နှာသူတွေရဲ့ပြဿနာကိုအရင်ဆုံးဖြေရှင်းဖို့ဒေသခံတိုင်းသားပြည်သူတွေကိုပုံမှန်လင်းလင်းချပြဖို့ကြောက်ဖြူဒေသခံတွေကတောင်းဆိုနေကြပါတယ်။ဒီအကြောင်း BOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကတင်ပြမှာပါရှင်
။မြန်မာအစိုးရနဲ့တရုတ်သမ္မတတို့သဖော်တူလက်မှတ်ရေးထိုးထားတဲ့ကြောက်ဖြူရင်းနဲ့စက္ကန့်နဲ့ကြောက်ဖြူထူးဆီးပွားရေးစုံစီမံကိန်းကိုဆက်မလုပ်ဖို့နဲ့ဒီစီမံကိန်းအတွက်မဆောင်ရွက်ခင်ဒေသခံတွေရဲ့အခွင့်အရေးနင့်နာဆုံးရှုံးမှုတွေနဲ့လောက်ကန်ခွင့်လန်းတွေနဲ့ပတ်သက်ပြီးအစိုးရကတာဝန်ယူလှုပ်ဆောင်ပေးဖို့မြေသေးကျွန်းအပါအဝင်ကြေးရွာ6ရွာကဒေသခံတွေကတောင်းဆိုနေကြတာလို့မြေသေးကျွန်းဒေသခံကိုထွန်းထွန်းဝင်းကပြောပါတယ်
။ဘာဖြစ်လို့အဲ့လိုမျိုးတောင်းရလဲဆိုရင်ကျွန်တော်တို့ရှိကနမူနာတွေရှိတယ်လေဒီကျွန်တော်တို့ကျွန်းဒေသကိုပထမ CMP ဆိုရက်ကွန်မြူနတီထောင်ထားတယ်လေအဲ့မှာကျွန်တော်တို့ကျွန်းလူကျွန်းတော့ဟာအဲ့ဒီကွန်မြူနီမဝင်ခင်တွေကဘယ်လိုပြောလဲဆိုတော့သူတို့ကပြောတာကတော့ဒီကျွန်းလူကျွန်းတော့ဒေသခံတော်တွေကိုကူစွာပေးပြီးတော့အလောက်ကန်ပေးမယ်ပေါ့ဒီနောက်ပြီးဒီလေယာမြေတွေပါသွားတဲ့လူတွေဆိုရင်ကွန်မြူနီမှာဆိုရင်ဝိုင်းထန်းနဲ့ခိုင်းမယ်လက်ကြည့်လူတွေပါဆိုရင်သူ့နေရာနဲ့သူအလောက်ပေးမယ်ဆိုတဲ့သဘောတွေကိုသူတို့ကပြောတော့တယ်ဒါပေမဲ့company တွေလောက်လာပြီးအကြံမှာပေါ့သူတို့ပြောတဲ့နဲ့လောက်တာနဲ့ကတယောက်တခြားစီဖြစ်နေ
ကြောက်ဖြူမြို့နေမှာအရင်ဆိုရလက်ထက်ကလုပ်ခဲ့တဲ့စီမံကိန်းတွေကြောင့်ဒေသခံတွေဟာအခုရှင်တိနစ်နာဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်တာကြောင့်အခုလာမယ့်ကြောက်ဖြူရင်းနဲ့စက္ကန့်နဲ့အထူးစီးပွားရေးစုံစီမံကိန်းတွေအတွက်အစိုးရအနေနဲ့ပွင့်ပွင့်လင်းလင်းရှာပြဖို့နဲ့တာဝန်ယူမှုတာဝန်ခံမှုရှိဖို့လိုအပ်တယ်လို့လည်းပြောပါတယ်ဒါပေမဲ့စီမံကိန်းနဲ့ပတ်သက်တဲ့လက်မှတ်ရေးထိုးထားတဲ့သေးစိတ်ရှက်လက်ကိုမတိရသေးတာကြောင့်ဒီစီမံကိန်းအကြောင်းဒေသခံတွေကိုရှာပြဖို့စောနေသေးတယ်လို့ရခိုင်ပြည်နယ်စိုးရဖွေပြောခွင့်ရစေပင်သာရေးဝန်ကြီးဦးဝင်းမင်းကပြောပါတယ
်ရင်းနှီးစိတ်ကမ်းအပေါ်မှာဒီအဒါကနေပြီးတော့အခုတော့ဆက် MOU agreement တစ်ခုလောက်ပဲရှိသေးတယ်လေဒါပြတော့ဒါပြည်သူတို့ရှာပြမှာပါဆက်မပြတော့မရဘူးပေါ့နော်ဆက်ပြရမှာပဲဒါနေပြီးတော့ဒီကအလုပ်ကိုင်းခွင့်အနံဘလို့ရှိတာမဲ့ဒါမှပါရီလှုပ်ဆောင်မယ်ဆိုတော့ဒါရတော့ချပြမှာပါအခုကတော့အချိန်နဲ့စောပြီးရတော့ကျွန်တော်တော့ထင်ထင်မိသေးတယ်လေကျွန်တော်တို့ကဒါကိုယ်တိုင်နဲ့တချို့မှာပါတဲ့အချက်လက်ဒီစိတ်ကျွန်တော်တို့သိရတာမဟုတ်ဘူးလေဟုတ်တယ်မလားတချို့ဒီစိတ်အချက်လက်သိရမှာပဲဒါကဟောပြနေမှာပေါ့ဒါနောက်ပိုင်းတော့ဒါနိုင်ငံတော်အစင်းကလည်းဒါချပြပါလိမ့်မယ
်ကြောက်ဖြူဒေတာမှာအကောင့်တွေပေါ်ဆောင်ရွက်မဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးအချက်လက်တွေကိုလက်မမထုံးခင်ကတည်းကကြောက်ဖြူဒေတာခန်တွေကရောလွတ်တော်မှတွေကပါစီမံကိန်းနဲ့ပတ်သက်တဲ့အချက်လက်တွေကိုဒေတာခန်တွေနဲ့တိုင်ပင်သိမ့်တယ်လို့တောင်းဆိုခဲ့ကြတာပါဒါပေမဲ့လက်မှတ်ထိုးပြီးတော့တဲ့အချိန်ထိပြည်နယ်ကရောပြည်ထောင်စုကပါစီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေနဲ့တွေ့ဆုံဆွေးနွေးတာမရှိသေးဘူးလို့ပြည်နယ်လွတ်တော်မှဦးဖိုးစင်ကပြောပါတယ်
။ဒါတော့အစိုးရကတာဝန်ယူပြီးလောက်ကိုင်းရမှာဖြစ်တယ်ဒီအလောက်ကိုင်းခွင့်ကြီးရတော့ရဲ။နောက်ပြီးအဲ့ဒီမှာလောက်မြေယာပြဿနာတွေရှိလာမယ်အဲ့ဒီကိစ္စတွေကိုအစိုးရနဲ့လောက်ကိုင်းမဲ့ကုမ္ပဏီနဲ့အဲ့ဒီဒေသနေတွေကိုဆွေးနွေးတွေ့ဆုံပြီးတို့ရှင်းပြရမှာဖြစ်တယ်။နောက်ပြီးဒီမှာမြို့လူထုအပေါ်မှာလည်းပဲအကျိုးသက်ရောက်မှုရှိတယ်။အဲ့ကြောင့်လို့မြို့လူထုတွေကိုလည်းလာပြီးဒီလိုရှင်းပြရမှာဖြစ်တယ်ခင်ဗျာ။အခုကသူရကိုနိုင်ငံလေးပဲဒီမှာလာရောက်ပြီးပြည်မျိုးရောပြည်ထောင်စုရောဘာမှလည်းရှင်းပြတာမရှိဘူး SC စက်ကော်မတီတို့ဖွဲ့ထားတဲ့အဲအဖွဲ့ကလေးပဲရှင်းပြတာမရှိဘူးခင်ဗ
ျကြောက်ဖြူကျစ်လက်ဒေတာဖွံ့ဖြိုးရေးအသင်းပြောခွင့်ရကိုထွန်းကြီးကတော့အစိုးရဟာပြည်သူတွေရဲ့အတန်ကိုနားမထောင်ပဲလှုပ်ရှင်တာကိုလှုပ်ဆောင်နေတာဖြစ်တယ်လို့ပြောပါတယ
်အမှန်ဆိုလို့ရှိရင်တော့ဒီလိုဒီလောက်ကြီးမားတဲ့စီမံကိန်းတည်ဆောက်မယ်ဆိုလို့ရှိရင်တော့ဒေတာခံရုံနဲ့ညှိနှိုင်းတယ်ပဲဆိုလောက်ရမယ်ဒေတာခံရုံရဲ့အမှန်တော့သူတို့နားထောင်ဖို့လိုတယ်ဒါကတော့ process ဖြစ်တယ်ဒါပေမဲ့သူရကဒီ process ကိုအကုန်လုံးကြော်ပြီးတော့သူတို့လောက်ရှင်နေအာကိုလောက်သွားတယ်လို့ပဲပြောလို့ရတာ
ကျောက်ဖြူဒေသမှာရင်းစိုးရလက်ထက်ကလှုပ်ဆောင်ခဲ့တဲ့စီမံကိန်းတွေကြောင့်ဒေသခံပြည်သူတွေအခုရှင်သည်ဆုံးရှုံးနေတာမှုတွေရှိနေတယ်လို့မဖြေရှင်းရသေးတဲ့လေယာဉ်မြေပြဿနာတွေနဲ့ကြုံတွေ့နေရတာလည်းဖြစ်ပါတယ်။ဒါအပြင်အလောက်ကန်ခွင်လန်းရှာပလာတာကြောင့်ဒေသခံတွေဟာပြေပတ်ထွက်ခွာသူတွေလည်းများပြားနေတယ်လို့ဒေသခံတွေကပြောပါတယ်
။ VOA မြန်မာပိုင်းသတင်းတော့ကိုသက်နိုင်ပါရှင်။ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေမှာမြန်မာဒုက္ခသည်တသိန်းနီးပါးလောက်ရှိနေစေဖြစ်ပါတယ်။လက်ရှိမြန်မာအစိုးရလက်ထက်မှာလည်းသူတို့နေရက်ပြန်နိုင်ရေးအခြေအနေဟာမဖြစ်နိုင်သေးဘူးလို့ကရင်ဒုက္ခသည်ကော်မတီတာဝန်ခံတွေကပြောပါတယ်။ VOA သတင်းတော့မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မှာကရင်နဲ့ကရင်ပြည်ဒုက္ခသည်စခန်း9ခုကဒုက္ခသည်တွေနဲ့ပတ်သက်လို့အရက်သားအစိုးရ20သက်တမ်းကုန်ကန်ဒီအချိန်ထိဒုက္ခသည်တွေနဲ့ပတ်သက်လို့တိကျတဲ့ policy တွေထပ်မံနိုင်တာမျိုးတွေမရှိသေးတာကြောင့်နေရက်ပြန်နိုင်ရေးအလံဝေးနေစေဖြစ်တယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ
်ပြန်နိုင်ဖို့ကတော့အခုကတော့ဘာမှတမကျဘူး education နဲ့ပတ်သက်တော့ဒါဆိုရင်တကယ်နေရက်အစိုးရရာကျွန်တော်ဒီအစိုးရရာတော့ကျွန်တော်ဒုက္ခသည်တွေကအကြောင်းနဲ့ပတ်သက်တာပါဘူးဒီလိုအမှုတွေကဘာမှဆက်ဆက်စဉ်းစားတာလည်းမရှိဘူး
တိုင်းဆိုရကတော့ဒုက္ခသည်တွေကိုနေရက်ပြန်စီခြင်းပေမဲ့အတင်းအကျပ်လောက်တာမျိုးတွေတော့မရှိဘူးလို့ဆိုပါတယ်ဒုက္ခသည်တွေအနေနဲ့မိမိဆန္ဒလျောက်နေရက်ရင်းပြန်ခြင်းရင်ပြန်နိုင်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေဖွင့်လှစ်ထားပြီးနေရက်ပြန်ခြင်းသူတွေစည်ရင်းပေးသွင်းထားနိုင်တယ်ဆိုပြီးကြေညာခဲ့ပြီးတဲ့နောက်နေရက်ပြန်သူတွေရာခိုင်နှုန်းလောက်ရှိခဲ့ပါတယ်ဆိုရကဒုက္ခသည်တွေအတွက်လက်တလုံးနေထိုင်စားသောက်ရေးဘဝရည်တည်ရေးအတွက်အကူအညီပေးနိုင်တာမျိုးတွေမရှိတော့ပြန်ဖို့ခက်ခဲတယ်ဆိုပြီးဥရဘတ်ထွေးကပြောပါတယ်
။ဆောမင်းမစ်စန္ဒဂိုပြန်ပြီးလည်းဒီကတော့တချို့ကဒီသူကလည်းပြန်တယ် VRC နေနဲ့တော့ပြန်ကြတာပဲလေ။ VRC နေနဲ့ဆိုတော့ပြန်တော့ကျွန်တော်တို့ဘက်မှာကြတော့ဟိုနဲ့အစိုးရလူကလည်းလာပြီးတော့မေးတာပေါ့ဆရာတို့ပြန်လာလို့ရှိရင်ဆရာတို့တင်ရှိတာဒီလိုမျိုးဒီပါလိရှိတာမျိုးဘူးအင်ရှိတာမျိုးစာဖို့ဒီရင်းနဲ့ပါပဲကလိုက်ပြီးခုနေနဲ့ရှိတာဆိုကျွန်တော်တို့ကပြောတာတော့ဘယ်တော့မှဆရာကျွန်တော်ဘာမှရှိဘူးသူကလည်းပြောတာမရှိသေးရှင်သူကလည်းဘာမှအကူအညီပေးနေဘူးဆိုတော့ကျွန်တော်တို့လူသားတွေလို့ပြောမှာလေ
ကရင်ပြည်နယ်တဲကနေရာတချို့မှာလက်နက်ကင်အဖွဲ့တွေကနေရာယူထားတာတွေရှိတယ်လို့စစ်တပ်ကယူထားတာတွေလည်းရှိတာမို့တချို့လူတွေကတော့နေရာမပြောင်းရဲကြဘူးလို့လည်းပြောပါတယ်
เนี่ยชอบดีกว่าเนี่ยมันไม่ชื่อแล้วเนี่ยจะชื่อได้เนี่ยจะเนี่ยทีนี้ก็ไม่อยู่ไกลกันอยู่ครับอาจารย์มาเรียกว่าชื่อเนี่ยแล้วชื่อแล้วชื่อแต่ว่าเจอเปลี่ยนเยอะเลยนะชื่อเนี่ยแล้วคือว่าย้อนน่ะถ้าต้องตาเราชื่อนี้ชื่อแล้วเราก็ปาวินอยู่เยอะมากนะครับไอ้ชื่อแล้วเจอเราก็ไม่มากูดันอยู่เลยครับ
UNHCR ကဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားပေမဲ့ဒုက္ခသည်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်ရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်းကိုပြန်နိုင်ဖို့ကအခက်အခဲရှိတယ်လို့လည်းဒုက္ခသည်တွေဘက်ကပြောဆိုထားတာပါ။အရင်မြမအစိုးရလက်ထက်ကဖိနှိပ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်ခဲ့ကြရတဲ့တိုင်းရင်းသားဒုက္ခသည်တွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း9ခုမှာထိုင်းအစိုးရကခိုလုံခွင့်ပေးထားတာဖြစ်ပါတယ်။ဒီဒုက္ခသည်စခန်း9ခုထဲမှာကီအန်ဒီဒုက္ခသည်စခန်း2ခုပါဝင်တာပါ။ကီအန်ဒီဒုက္ခသည်စခန်း2ခုမှာတော့ဒုက္ခသည်ပေါင်း 13,000 ကျော်ခိုလုံနေထိုင်တာဖြစ်ပြီးကျန်တဲ့ကီအန်ဒုက္ခသည်စခန်းမှာခိုလုံနေတဲ့ဒုက္ခသည်တွေအားလုံးပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်3သိန်းနီးပါးလောက်ခိုလုံနေထိုင်နေကြတာဖြစ်ပါတယ်ရှင်။
ဒီမြန်မာပိုင်းအစီအစဉ်ရဲ့အရင်ကမိုဘိုင်းအက်ပ်ကိုဇန်နဝါရီလကောင်ကစပြီးတော့ရက်ဆိုင်တော့မှာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ App Store မှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ပြည်မြမာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ခန္ဓာတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ mobile app အသစ်နဲ့နားဆင်နိုင်တဲ့အကြောင်းကျွန်တော်တို့ထပ်မံပြီးတော့အသိပေးလိုပါတယ်ရှင်။အခုထုတ်လွှင့်နေတဲ့အစီအစဉ်ကိုမြန်မာစံတော်ချိန်နက်နက်၈နာရီကနေ၉နာရီမှလည်းပြန်လည်ထုတ်လွှင့်နေပြီးလိုင်းတိုမီတာ20 25 31တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်မတ်အီတန်စင်ကကောက်နှုတ်တင်ပြမှာပါရှင်
။တရုတ်ပေါ်စိုးရိမ်မှုရှိနေတဲ့အိန္ဒိယနိုင်ငံပေါ်မှာတရုတ်သမ္မတရဲ့မြန်မာခီးစဉ်ကဘလို့တက်ရောက်မှုရှိတယ်လဲဆိုတဲ့ကောင်းစင်နဲ့ဂျက်စီဝါရီရီလိုင်ရာဂျာဂိုပါလန်ရေးသားထားတဲ့ဆောင်းပါးကို thediplomat.com မှာဖတ်ရပါတယ်။တရုတ်ကမ္ဘာလမ်းစီမံကိန်းကိုအသုံးချပြီးတော့မြန်မာနိုင်ငံအထူးသဖြင့်ကြောက်ဖြူရင်းနဲ့စိတ်ကန်းကနေတဆင့်အိန္ဒိယသမုဒ္ဒရာရဲ့အထိတရုတ်ချဲ့ထွေလာမှာကိုအိန္ဒိယကစိုးရိမ်နေတဲ့အကြောင်းထောက်ပြထားပါတယ်။အခြေခံအဆောက်အုံဆိုင်ရာစီမံကိန်းတွေဖန်ပြပြီးတော့ဘင်္ဂလားပင်လယ်အော်မှာတရုတ်ကမဟာဗျူဟာနှီးကြကြနေရာယူမှာကိုလည်းတရုတ်ကမ္ဘာလမ်းစီမံကိန်းကိုကောက်ွက်တဲ့အိန္ဒိယကစိုးရိမ်နေတာဖြစ်ပါတယ်။တရုတ်ကမ္ဘာလမ်းစီမံကိန်းအောင်မြင်စေချင်တဲ့အတွက်မြန်မာအပေါ်မှာတရုတ်ကအနုနီးနဲ့ဩဇာလွှမ်းမိုးဖို့ကြိုးပမ်းနေတဲ့အကြောင်းတရုတ်ရေးရာကျွမ်းကျင်သူယွန်းဆန်ကိုကိုကဖော်ပြထားပါတယ်။အိန္ဒိယသမုဒ္ဒရာဒဲကိုကုန်တင်ပို့နိုင်ဖို့ကြားကန်နိုင်ငံအဖြစ်နဲ့သာတရုတ်ကမြန်မာနိုင်ငံကိုသဘောထားတာကြောင့်တရုတ်ရဲ့စီမံကိန်းတွေကမြန်မာအတွက်တကယ်အကျိုးရှိမှာမဟုတ်ဘူးလို့မြန်မာနိုင်ငံတွင်းကပညာရှင်တွေကသုံးသပ်ထားတာကိုကိုကဖော်ပြထားပါတယ်။ရွှေချာရင်းနဲ့ပတ်သက်ပြီးတော့မြန်မာဘက်မှနိုင်ငံတကာကဝေဖန်နေကြမှာပဲတရုတ်ကမြန်မာဘက်ကနေရည်တည်ပေးတာမျိုးမြန်မာကလိုလားနေတာဖြစ်ပါတယ်ဒုက္ခသည်တွေနေရာရင်းကိုပြန်ပို့ရေးကိစ္စနဲ့ပတ်သက်ပြီးတော့လည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားဖြန့်ဖြေးပေးတဲ့ဂျားကန်ပွဲစားဖြစ်တရုတ်ကဆောင်ရွက်ပေးနေရလို့ထောက်ပြထားပါတယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေတွေကိုကူညီပေးဖို့နဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးမှာတရုတ်ကကူညီဆောင်ရွက်ပေးမှာဖြစ်တဲ့အကြောင်းတရုတ်သမ္မတရဲ့မြန်မာကြီးစင်အတွင်ပူးရဲကြေညာချက်မှာဖော်ပြထားပါတယ်။တရုတ်ရဲ့အကူအညီဘလောက်ပဲလိုနေပါစေတရုတ်တောင်းဆိုသမျှကတော့မြန်မာဘက်ကလက်မခံရသေးဘူးလို့ရေးသားထားပါတယ်။တကယ်လို့တရုတ်ဘက်ကအတင်းဖိအားပေးလိုက်ရင်မြန်မာကအိန္ဒိယလိုတခြားနိုင်ငံတွေကိုသွားပြီးတော့အားကိုးလိုက်မှာကိုလည်းတရုတ်ကစိုးရိမ်နေရပါတရုတ်ရဲ့ဩဇာလွှမ်းခြုံမှုကိုမြန်မာကသတိနဲ့စောင့်ကြည့်ဖို့တိုက်တွန်းထားတာကိုဖတ်ရပါတယ်ရှင်။ရခိုင်ပြည်ထနာမှာမြန်မာစစ်တပ်ကိုအပြစ်တင်နေဆိုတဲ့ကောင်းစဉ်နဲ့လယ်ရီကြာကရေးသားထားတဲ့ဆောင်းပါးကိုတော့ bangkokpost.com မှာဖတ်ရပါတယ်။ရခိုင်ပြည်နယ်အတွင်းမှာတပ်မတော်ရဲ့နင်းမြေရှင်းလင်းရေးလှုပ်ရွတ်တွေထဲမှာဆီယာဆွေးမှုနဲ့လူခွေချိုးဖောက်မှုတွေကိုတပ်မတော်ဘက်ကမှောင်ရင်ပြီးတော့လှုပ်ဆောင်မှုတွေရှိတဲ့အကြောင်းလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အစီအင်ခံစာမကြသေးခင်တော့ထွက်ပေါ်လာပြီးတဲ့နောက်မှာပဲစုံစမ်းစစ်ဆေးရည်ရွယ်မှုတွေလှုပ်ဆောင်မှုပြင်ဆင်နေရလို့ထောက်ပြထားပါတယ်။ဒါပေမဲ့လေလူမျိုးတုံးတက်ပြတ်မှုမြောက်တဲ့ကျူးလွန်မှုမျိုးတော့မတွေ့ရဘူးလို့ဖော်ပြထားတာပါ။နိုင်ငံတကာတရားရုံး ICJ ရဲ့ဆုံးဖြတ်ချက်မထွက်ခင်ရပ်ပိုင်းတွင်မှာပဲ ICOE ရဲ့အစီအင်ခံစာထွက်ပေါ်လာတာဖြစ်ပြီးတော့ဒီ ICOE အစီအင်ခံစာက ICJ ရဲ့ဆုံးဖြတ်ချက်ပေါ်မှာလွှမ်းမိုးနိုင်မလားစောင့်ကြည့်ရမယ်လို့ရည်သားထားတာပါ။မြန်မာဆွေရကတော့ရခိုင်ပြည်နယ်အတွင်းမှာတပ်မတော်ကကျူးလွန်တဲ့လုပ်ရပ်တွေနဲ့မသက်ဆိုင်တဲ့အကြောင်းခက်ခွာခွာနေနေတာကိုထောက်ပြထားပါတယ်။အရက်သားဆွေရအနေနဲ့လှုပ်ဆောင်ရမယ့်တာဝန်တွေကိုနားလည်တဲ့အကြောင်း ICJ မှာတောင်ဆက်စစ်ကြီးရဲ့တင်ပြချက်တွေမှာပေါ်လွင်တယ်လို့လည်းဆိုပါတယ်။အပြစ်ကျူးလွန်သူတွေကိုဖော်ထုတ်ပြီးတော့အရေးယူမယ်လို့လည်းပြောခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအပြောနဲ့အလုပ်ညီရလားဆိုတာကိုတော့စောင့်ကြည့်ရအောင်မယ်လို့တပ်တမန်တယောက်ပြောဆိုထားတာကိုကိုကဖော်ပြထားပါတယ်ရှင်။
မဲဤတန်စင်ပြောပြသွားတာပါမကြခင်တင်ဆက်မဲ့ဒုတိယပိုင်း나ယူဝက်မှာတော့တရုတ်ရင်းနှီးမြုပ်နှံမှုကိုမကြရင်ဘာလုပ်ကြမလဲဆိုတဲ့ကောင်းစင်နဲ့ဥကျော်စန်တာရဲ့မြမအရေးသုံးသက်ချက်ကိုဆွေးနွေးတဲ့အခါမှာနားဆင်ရဖို့ရှိပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ကျမတို့ရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုလို Radio နဲ့ Facebook တို့ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်နေကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီရှင် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညတို့ပြင်လိုင်းလံမီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
လုံးချုံစိတ်ချစွာမွေးနိုင်မှသာလျင်ကလေးရဲ့အနာဂတ်အတွက်စိတ်ချရတာပေါ့နော်။ဥမာကိုဝင်ဆောင်တဲ့ကလေးကဒီမှာလာပြီးတော့ကိုပိုကြီးပေါ့နော်။ဆိုတော့တာဖမီရဲ့ဆရာဝန်ကြီးနဲ့တေးချ
ဒီတစ်ပတ်ပြည်သူ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါဥကျော်ဇန်သာရဲ့မြမအရေးသုံးသက်ချက်ဘလော့ဂါရီပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်ရှင်။အခုတော့ဥကျော်ဇန်သာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါ။မြန်မာနိုင်ငံမှာတရုတ်ကနေယင်းနီမြုပ်နှံမှုများလာမဲ့ကိစ္စကိုမြန်မာပြည်သူအများစုကမနှစ်မြို့ကြပါဘူး။ဒါဆိုရင်မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်တခြားရွေးစရာနည်းလမ်းတွေကဘာလဲ။တရုတ်ယင်းနီမြုပ်နှံမှုတွေကိုရောလက်ခံနိုင်တဲ့အခြေအနေရောက်လာအောင်ဘာတွေလုပ်သင့်ပါသလဲ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စီးပွားရေးအဖွဲ့အတွင်းရေးမှူးဟောင်းဦးမင်းခင်နဲ့ဦးကျော်ဇန်သာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
မင်းခင်ဗျာမြမပြည်သူတော်တော်များများကတရုတ်နဲ့ပူးပေါင်းပြီးတော့စီးပွားရေးလိုရမဟုတ်မကြိုက်ကြပါဘူးဒါဖြစ်ရင်မြန်မာနိုင်ငံအတွက်တခြားရွေးချယ်စရာနည်းလမ်းဘာလဲဆိုတာကိုအဓိကကျွန်တော်မင်းမြန်ပါတယ်ဆိုတော့စီးပွားရေးပညာရှင်တယောက်အနေနဲ့စီးပွားရေးနားလည်တဲ့လူတယောက်အနေနဲ့ရောဘယ်လိုမြင်ပါလဲအချင်းချင်းပြောပါအောင်ခင်ဗျာတရုတ်ရဲ့ယင်းနီမြုံနှံမှုတွေနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့မြန်မာလူထုကတရုတ်ရဲ့ယင်းနီမြုံနှံမှုကိုသိသဘောမတူဘူးဆိုတာပါတော့မြန်မာတိကတော့သူတို့ဘဝအတွေ့အကြုံတွေသူတို့ယင်းပြီးတော့မကြိုက်တာပေါ့လေဒါကလည်းသူတို့မှားတယ်လို့တော့မဆိုနိုင်ဘူးသို့တော့ဘဝလူထုရဲ့ဒုံးကငါတခြားရွေးကြရရှိလို့မကြိုက်တာမျိုးတော့ဒီမှာမရှိဘူးသူတို့မကြိုက်ဘူးဆိုရင်မကြိုက်တာကိုပဲသူတို့စောင့်ပေးတတ်တယ်ဆိုတော့ဟိုတိကျရင်းမြုံရမ်းတာမျိုးကကျွန်တော်တို့ရဲ့လက်ရှိအခြေအနေကဆိုရင်ရှောင်လွှဲလို့မရတဲ့အနေထားရောက်နေပြီတည်းမကြိုက်ဘူးပေါ့ဆိုတော့ဆိုင်ရကြီးကဆိုကျွန်တော်တော့မြန်မာရွေးစရာမမြင်ဘူးဂျပန်တို့ကိုရီးယားတို့အာဆီယံတို့ယင်းနိမ့်နံမှုနဲ့အတူတရုတ်ယင်းနိမ့်နံမှုကိုကျွန်တော်တို့ကရင်ဆိုင်ရမှာပဲဆိုတော့အဲ့ဒါကိုကျွန်တော်တို့ဘက်ကနေရာလိုကြဖြစ်အောင်ဘလောက်ဖန်တီးနိုင်လဲဆိုတာကအရေးကြီးတယ်လို့ကျွန်တော်ထင်တယ်ဒီနေရာမှာတော့ဟိုအစိုးရရဲ့ခန္ဓာဟိုဦးဆောင်တဲ့လူတွေရဲ့ခန္ဓာကပို့ပြီးတော့အရေးကြီးပါလိမ့်မယ်
အဲ့ရှေ့ဦးမဆက်ခင်မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်နေတယ်ဒီမိုကရေစီလမ်းကြောင်းကိုသွားနေတယ်ဆိုတော့ဒီမိုကရေစီတစ်ခုမှစီးပွားရေးစနစ်ဒီလူထုထောက်ခံမှုကိုမရရင်အောင်မြင်နိုင်တဲ့အလားအလာရှိရလားလူထုထောက်ခံမှုမရဘဲနဲ့ဆွတ်လုတယ်ဆိုတာဟာသဘောကျပါရဲ့လားခင်ဗျအတိုင်းကတစ်ခုတည
်းပဲလူထုကသိခံနိုင်မှာစီးပွားရေးရတာအတိုင်းကတစ်ခုကျော်သွားရင်တော့စီးပွားရေးရအဆင်မပြေတာဟာသိခံနိုင်ကြမဟုတ်တော့ဖြစ်လာတယ်အင်းမှာကိုနဲ့လည်းတိုက်စီတလည်းခိုက်စီပေါ့နော်ဒီလိုမျိုးဖြစ်လာအောင်ကိုကဘာလုပ်နိုင်မလဲဆိုတာကပိုအရေးကြီးပါတယ
်အိန္ဒိယချင်းကမ်ဘောဒီးယားရောလာအိုစ်တို့ဟာတရုတ်ရဲ့စီးပွားရေးလွှမ်းမိုးမှုကြောင့်ဖွံ့ဖြိုးမှုရှိလာတယ်သူတို့စီကစီးပွားရေးဖွံ့ဖြိုးမှုကိုကွန်မစ်ခင်နေနဲ့သဘောကျပါရဲ့လားအကြိုက်တွေ့ပါရဲ့လားခင်ဗျာအဲတရုတ်ရဲ့ပံ့ပိုးမှုနဲ့တရုတ်ရဲ့ယင်းနှိမ့်မြုပ်နှံမှုနဲ့ဖွံ့ဖြိုးတိုးတက်နေတဲ့ပုံစံကိုဘယ်လိုသုံးသပ်လို့ပါလဲအဲနိုင်ငံတွေကို
ခုမှလည်းပြောရင်တော့ကျွန်တော်မကြိုက်ဘူးဗျာဘာလို့ဒီစိတ်နေစိတ်ထားကသမီးရဲ့ရက်ခတ်စားမအေးအေးနေခြင်းလဲဆိုတော့ကိုလိုရမှုကိုရဲ့ဥစ္စာဒနာမဟုတ်တဲ့အေဂျင့်တာရမှုပေါ့လေဒါဘယ်ဟာရွေးမလဲဆိုတာကျွန်တော်တို့စဉ်းစားဖို့ပါတယ်ကိုလောက်ကမ္ဘောဒီးယားလမ်းကြီးကိုမသွားခင်ဘူးမသွားခင်ဆိုရင်ဘာလုပ်မလဲပေါ့လေကိုလည်းပြောရင်လက်ရှိသွားနေတဲ့ဥစ္စာကိုစိတ်ကြိမ်မတွေ့သေးတာတော့အမှန်လေဒါပေမဲ့ကျွန်တော်မှအခွင့်အရေးရှိနေတယ်လို့ကျွန်တော်ယူဆတယ
်ခွင့်အရေးရှိနေဆိုတော့မြန်မာနိုင်ငံရဲ့အဓိကစီးပွားရေးတချို့စီးပွားရေးပညာရှင်တွေသုံးသပ်ခဲ့တဲ့ဟာတွေကိုအခုလည်းလူရကူကာပြီးပြောကြတယ်အဲ ပမခဖင်လေးဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးအဓိက drug money မူရစီရရဲ့ပတ်စံမဲ့လို့တော့လွှမ်းခြုံပြီးပြောခဲ့ဘူးလားဟိုလည်းပဲကြားဘူးဖတ်ဘူးပါတယ်အဲဒီနောက်ပိုင်းမှာလည်းပဲသဘာဝသင်္ဇာရတွေကိုရောင်းစားတဲ့စီးပွားရေးရှိတယ်အဲဒီမူရစီရရဲ့ပတ်စံတွေကိုငွေဖြူလုပ်ပြီးတော့သုံးတဲ့ဟာရှိတယ်အဲဒီလုပ်ငန်းတွေကိုလည်းပဲ crony လို့ခေါ်တဲ့အနာရှိသူတွေနဲ့လဲနံပါတ်3နဲ့လူရလက်တွဲပြီးလုပ်နေရတယ်လို့ပြောပါတယ်ဆိုတော့အခုဒီလိုအခြေအနေကနေပြီးတော့ခုနကကိုမင်းခင်ပြောတဲ့အခွင့်အလမ်းမျိုးဆိုတာဘယ်လိုအခွင့်အလမ်းမျိုးကိုညွှန်ပြီးတော့ပြောလို့ပါလဲခင်ဗျာ
မှန်တယ်ကျွန်တော်တို့ဒီမူရစီဝါနဲ့တခြားတရားမှုတွေစီဝါရေးသူ့မဟုတ်မောက်ကိုလည်းကြားထဲမှာကျွန်တော်တို့မှာတခုထူးကြတာကဒီရေဝေစီဝါရေးနဲ့တရားမှုကြားထဲမှာဒီအင်္ဂလိပ်လိုဂရီကနော်မီပေါ့နော်အဲ့လိုကြားထဲမှာဆက်ဆံနေကြလေရှိတယ်ဆိုဒါလို့ရာဇကိုင်တွေနိုင်ရင်ကျွန်တော်တို့ဒီတိုင်းပြည်မှာလုပ်နေတဲ့ခွင့်လန်းရှိတယ်ဥပမာဒါတော့ဟိုကျွန်တော်တို့စီဝါရေးကော်မတီနေနဲ့ NLD ရဲ့စီဝါရေးဘဝတော်ကိုပြုစုခဲ့တဲ့အခါကရောကျွန်တော်တို့ရဲ့ဆရာကြီးတွေဖြစ်တဲ့ဗကလာမြင့်လုံးဆရာဦးမြတ်သိန်းတို့ဒီကျွန်တော်နဲ့လမ်းကြောင်းပေါ့နော်ကျွန်တော်တို့ရဲ့ရှိနေတဲ့တရားရေးအခြေအနေကဒီစိုက်ကျွေးရေးကိုဟိုအခြေခံပြီးတော့တတိမွေးကြီးပေါ့နော်ဒီအဲ့ဒီအပေါ်မှာတို့တက်သွားနိုင်ရင်နော်အခြေခံဖြစ်တဲ့စားတော့ရေနောက်တစ်ဆင့်တည်းဆွဲရင်ပေါ့နော်ဒါလေးပြည်သူလုံးလိုက်ပြီးတော့ပုဂ္ဂိုလ်ကိုလည်းကျွေးနိုင်အပြင်ကိုလည်းထောက်ပံ့နိုင်တဲ့လမ်းကြောင်းမျိုးဟာကျွန်တော်တို့သွားနိုင်တယ်လို့ယူဆတယ်လက်ရှိလည်းသူ့အတူတူကျွေးနေတယ်ဒါပေမဲ့ဒီလားငါလားဒီဟာကိုအားပေးပြီးတော့ဈောင်းတင်ပြီးတော့ကျွင်းရတာမျိုးကျွန်တော်တို့မှမရှိသေးဘူးဆိုဒီလိုလမ်းကြောင်းမျိုးဟာကျွန်တော်တို့လုံးနေကောင်းနေလို့ဖြစ်တယ်နောက်တစ်ခုကဒီပုဂ္ဂလိကသဘာဝလောက်ွက်သေးလေးတွေတော့တူချင်းလုပ်ငန်းလေးတွေရဲ့အင်အားကလည်းပကတိရှိနေတဲ့ဟာကိုဆွဲတင်သွားခဲ့တယ်။ဒါပေမဲ့အဲ့ဒီမှာတော့ဟိုဒါကိုတကယ်ဖြစ်အောင်လုပ်နိုင်တဲ့ပုံစံမျိုးမျိုးတော့ကျွန်တော်တို့လုပ်ဖို့လိုတာပေါ့
။အဲ့ဒီစီးပွားရေးလမ်းကြောင်းအတွက်လူထုကိုပညာပေးတာလူအပ်တဲ့ပညာရှင်တွေကျွမ်းကျင်သူတွေမွေးထုတ်ဖို့ပညာရေးရဲ့ပံ့ပိုးမှုကရောမြန်မာနိုင်ငံမှာဘလောက်လှုပ်ရှားနိုင်ပါပြီလဲက
ွ။အဲ့ဒီလိုအခြေခံကတော့ကျွန်တော်မှမရှိသေးဘူး။ဒါဒီနေ့ကမာပြည်သူရဲ့တဘာဝမှာသူကြက်ကနမတိကလောက်ခွင့်ပြီးသူတို့ကိုဖွင့်ပြီးရင်ခက်တန်းရရတဲ့ဘဝအတွက်ကြိုးရသူတို့ကိုလည်းကိုရှာဖောက်နိုင်တယ်တဘာဝရှိတယ်ဒါလေးကိုသမိုင်းကြောင်းရတည်လာခဲ့တဲ့အခြေအနေအဲ့ဒီဟာကိုတွားလို့ရတယ်နောက်တစ်ခုကလုံနေကြမဟုတ်တဲ့ပုံစံမျိုးနဲ့ကျန်နေသူတန်ဖိုးလို့ရတယ်လက်ရှိတော့အဲ့လိုဖြစ်ဘူးဒါပေမဲ့အဲ့ဒီအထက်ကနေပြောင်းဖောက်ခဲ့ပြီးတော့ဒုတိယမုတ်တဲ့ပုံစံနဲ့တံပိုးပေးနိုင်မယ်ဆိုရင်เนาะညာကြီးကတော့အားလုံးရဲ့အခြေခံပေါ့နော်ညာကြီးတိဆိုင်တာတစ်ဖက်ကလုံးတယ်လို့တစ်ဖက်ကလည်းပညာရှိပြီးသားအင်အားကိုကျွန်တော်တို့ရှာပြီးတော့သုံးနိုင်မယ်ဆိုရင်ကျွန်တော်အမြင်နဲ့ဖြစ်နိုင်ကြီးရှိရဲအလားလားတော့ရှိသေးတယ်လို့ကျွန်တော်ယူဆပါ
ဘူးမင်းပြောတဲ့အဲ့ဒီလမ်းဖွင့်ပေးဖို့ပံ့ပိုးပေးဖို့နေရာမှာဘယ်လိုအခက်အခဲတွေကြုံရပါလဲခင်ဗျာပန်းပြီးမှာ
အဲ့ဒါကတော့တိုင်းပြည်ကိုအနည်း60ကျော်လောက်ဒီပြည်ပြည်လာခဲ့တဲ့ရန်တရားကိုကျွန်တော်တို့မပြေမနိုင်လာတာအဓိကပဲဒီအမြင်ဟောင်းအတွေ့အဟောင်းတွေမှာပိတ်နေနေတဲ့လူတွေကလုံနိုင်ငံနဲ့နေရာမှာရောက်နေပြီတော့ဟုတ်လားတကယ်ကြောင်းနေလာတဲ့လူတွေကလုံနိုင်ငံနဲ့အချင်းချင်းမရောက်သေးဘူးဖြစ်နေတာအဲ့တော့အဲ့ဒီအသားစီကိုကျွန်တော်တို့ချူပြတယ
်အဲ့ဒီစနေဟောင်းကိုထိုးဖောက်ဖို့အတွက်အဓိကအသားစီကဖွဲ့စည်းပုံကိုပြင်ဖို့လိုတယ်လို့ပြောခြင်းသလားခင်ဗျာ
အဲ့လိုတော့မဟုတ်ဘူးဗျာဒီပေါ်ဒီပေါ်ကိုရှိနေပေမဲ့အဲ့ဒီဘောင်လေးမှာကိုကျွန်တော်လုပ်နေတာလေအများကြီးရှိသေးတယ်နံပါတ်1နောက်တစ်ခုကအပင်တစ်ခုတတ်ဖို့ပင်ကြီးကိုဖြတ်မှာကျွန်တော်တို့ပြင်မှာမဟုတ်ဘူးအဲ့ဒီပင်ရဲ့ရေတောက်မှုတွေကိုကျွန်တော်ဖြတ်နိုင်တယ်ဒီပင်ဟာသူ့ဟာသူပြင်တော့မှာအဲ့တော့ဘယ်ဟာကအဓိကကြားတယ်ပေါ့နော်အဲ့ဒီအပေါ်မှာနှီးကိုနေခဲ့အကြောင်းရင်းတွေကဘာတွေလဲအဲ့ဒါကိုတော့ကျွန်တော်တို့ညီမတို့အပြင်ပြင်နိုင်ရင်ပေါ့
ဖွဲ့စည်းပုံကတားထားရဲဆိုရင်တချို့ကိစ္စတွေဘယ်လုံးမှဖြတ်လို့မရတဲ့ကိစ္စတွေရှိရပါတယ်နိုင်ငံရေးအဖြစ်ဒါပေမဲ့ဒီကိစ္စမှာစီးပွားရေးအဖြစ်ပြည်သူတွေကိုအခွင့်အလမ်းဖွင့်ပေးဖို့ကဖွဲ့စည်းပုံနဲ့တောင်သိပ်မဆိုင်ဘူးဆိုရင်ဘယ်နေရာအဓိကဖြစ်နေလဲအဲ့ဒါကိုလက်တွေ့တစ်ခုလောက်နမူနာပေးပါလားခင်ဗျာ
လက်တွေ့ဆိုရင်နမူနာပေးမယ်ဆိုရင်ဥပမာအင်ဒိုနီးရှားနမူနာတစ်ခုကျွန်တော်ကောင်းလေးပါပေါ့အဲ့ဒါပါလေဆိုအင်ဒိုနီးရှားမှာအချင်းကဒီအနာရှင်စနစ်ကလည်းအကြောင်းလေးလို့ပြောရတာဟိုအောက်ကုန်ဌာနရဲ့ပြည်ထောင်ပေါ့။ဘောရအဲ့တော့ကဘာလုပ်ခဲ့လဲဆိုရင်ကျွန်တော်ဖတ်မိတာပေါ့နော်။ဒီအောက်ကုန်ဌာနကိုပြည်ထောင်လုံးဖယ်လိုက်တယ်။ဖယ်လိုက်ပြီးတော့အင်္ဂလန်ကကုမ္ပဏီတစ်ခုတခါလေးအပြီးတောင်းလေးလိုက်တယ်။ဟိုအချင်းကြီးအချင်းတစ်ခုတည်ပေါ့။ အဲ့လိုလုပ်နေကြမှုတဲ့ဟာမျိုးနဲ့ဖောက်ခဲလိုက်တဲ့အခါတခါလေကိုအပြောင်းလဲတာဒီကျင်းတဲ့ပုံစံဝင်သွားတယ်ဆိုတော့အဲ့လိုဟာမျိုးသွားတယ်ကျွန်တော်ကလက်ရှိကြံလေးရနေတော့ဘယ်လိုမှမဖြစ်နဲ့
ဟုတ်ကဲ့ဆိုတော့အခုမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်ပြီးတော့ကမ္ဘာဘန်တို့အာရှဖွံ့ဖြိုးရေးဘန်တို့ကတော့တိုးတက်မှုအပေါင်းလက္ခဏာပြတယ်လို့အမြဲတမ်းရေးကြတယ်ထင်ပါတယ်တကယ်လက်တွေ့မှာရောမြန်မာပြည်သူတွေဘဝဒါဒီပြိတ်နေနေကြည့်ရင်ပို့ပြီးတော့တာယာပျော်ရွှင်မှုရှိလာလို့ထင်ပါသလားစီးပွားရေးအဖြစ်သူတွေဟာအင်းကပစုတစ်ထည်သက်စီးရဲစီးရဲနံပါတ်တွေကိုပစုနှစ်ထည်သုံးထည်ဝလာနိုင်သလားဆက်သဖြင့်အဲ့လိုအခြေခံနဲ့နေနှိုင်းရှင်ပြီးပြောပြပေးပါလားခင်ဗျာ
ဟုတ်ကဲ့နိုင်ငံကဖွင့်ပြီးတော့ပြောကြတယ်ပြောကြတော့တကယ်တော့ဗျာဟိုရေမရှိတဲ့အိုင်ငယ်ကိုဟိုဖောက်လိုက်လို့ရှိရင်မရှိတဲ့နေရာကိုရေကဝင်ဖြည့်မှာတော့ပြေးကြတယ်ဒါကဟိုတဲ့ဖွံ့ဖြိုးတဲ့နိုင်ငံနဲ့ရှင်ကျွန်တော်တို့ကအဲ့လိုကြည့်လို့ရှိတာဟုတ်အဲ့တော့အဲ့ဒီမှာအခွင့်အရေးအများကြီးရှိတယ်အခုကကျွန်တော်တို့ကရတားအစိုးရတက်လာတယ်ရတားကမတက်နိုင်ဘူးတက်နိုင်ဘူးဖြစ်စီလည်းကိုစေတနာရဲ့အရင်းအမြစ်ဖြစ်တယ်ဖြစ်ပုံကြတယ်ကျွန်တော်တို့ကြောင်းပါတယ်ကြောင်းပါတော့ဟိုကျွန်တော်ယူဆတယ်ဟိုတိုက်ပြီးတာအတွက်ကဒီအပြောင်းလဲအခွင့်အရေးတို့ရကြတယ်အရင်နဲ့ဆိုင်ရင်တော့တိုက်ပြီးတာရဲ့အခြေအနေကဒီပုံရတော့တိုးတက်လာလို့မြင်ပါတယ်တခုပဲရှိတယ်ကျွန်တော်တို့လက်ရှိအခက်အခဲကကြောင်းနေနေတိတာဟိုကြောင်းနေတဲ့အခြေအနေကအဟန္တာတွေဖြစ်နေတာပေါ့ဒါနဲ့ဒါအကျော်မတော်လည်းမရအောင်ကျော်သွားမယ်နေလို့မြန်မာဆိုတာပြတာ
ဆိုတော့အဲ့ဒီလိုအခက်အခဲအတားအဆီးတွေကိုပြင်နိုင်ခြင်းဒီအနောက်နိုင်ငံတွေအထူးသဖြင့် American ပြည်ထောင်စုကရင်းနှီးမြှုပ်နှံနိုင်တဲ့စီးပွားရေး atmosphere ဖြစ်လာနိုင်တဲ့အခြေအနေကိုဥတည်စေပါသလားခင်ဗျာဥတည်နေမဲ့ထင်ပါသလ
ားအဲ့လာတော့ကျွန်တော်ထင်နေနေလို့မေအမေရိကန်နဲ့အနောက်နိုင်ငံတွေဥရောပနိုင်ငံတွေနဲ့လာပြီးရင်းနှီးမြှုပ်နှံတဲ့အနေထားကတော့ရှိတော့ရှိလာမယ်ဆိုတော့ဟိုအချိန်တစ်ခုလုံးမယ်အဲ့ဖြစ်နေတာကတော့အလီအရှပေါ့ဂျပန်ကိုရီးယားအာဆီယံ
အိန္ဒိယရော
အိန္ဒိယလည်းပါပါလေဒါပေမဲ့အိန္ဒိယကတော့ထင်လောက်မလာသေးဘူးပေါ့နော်မလာသေးဘူးဒါပေမဲ့ဒီဘက်မှာတော့ခုနကရေမရှိတဲ့အိုင်ဖြစ်တဲ့အတွက်ကြောင့်လာလာတော့အများကြီးရှိနေတယ်ဆိုတော့သူကကျွန်တော်တို့ဖောက်ထည့်တယ်ဆိုတဲ့နေရာမှာဒါမျိုးပါလာပေါ့နော်ဘယ်သူတွေလာနေအောင်ကိုကဘာလုပ်ပြီးမလဲဘယ်ပုံစံနဲ့လုပ်ပြီးမလဲအများကြီးမူတည်တာပေါ့လူလူလုံးတိုင်းအားကအခြေလိုနေသေးတယ်ဒါပေမဲ့အခုတောင်မှတိုင်းပြည်သားကကိုယ့်ဟာကိုယ်ရုံးလာတယ်တဖြည်းဖြည်းပြောနေရာကြအချောင်းလုတ်ကိုင်ပြီးမြစ်ပါရင်းတွေတော့ရှင်တော့ရှင်တူတူဖြစ်ဖို့မလိုဘူးလေဒါကအဲ့ဒီကူပေါင်းဆက်ပြတယ်လို့ပါ
ဥကျော်စန္ဒာတင်ဆက်တဲ့မြမအရေးဆွေးနွေးခန်းအစီအစဉ်ပါရှင်။အခုတော့စနေနေ့ညတိုက်ရိုက်လီလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ချင်ပါတယ်။သောရရှင်များရှင်။မြမနိုင်ငံကလူအခွင့်အရေးပြဿနာတွေနဲ့ပတ်သက်လို့ ICJ နိုင်ငံတကာတရားရုံးကဒီသတင်းပတ်ထဲမှာပဲကြားပြေဆုံးဖြတ်ချက်ချမှတ်တော်မှာပါ။ ICJ ရဲ့ဆုံးဖြတ်ချက်ဟာမျှတတဲ့ဆုံးဖြတ်ချက်ဖြစ်ပါရဲ့လား။ရွှေဂျာရီအပေါ်လူမျိုးတုံးအောင်ရှင်းလင်းဖို့ရွယ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယားနိုင်ငံကတရားလိုလို့စွဲခဲ့တာကြောင့်နိုင်ငံတကာမှာဟိုးလေးတကျော်ဖြစ်ခဲ့ရတဲ့အမှုကြောင့်မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေအပေါ်အကောင်အဆိုးဘယ်လိုအကျိုးဆက်တွေမျှော်လင့်နိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးနိုင်အစီအစဉ်ကပြုစုပါတယ်ရှင်။ခုဆက်လက်ပြီးတော့ပြည်သူ့ကျန်းမာရေးစီစဉ်ကိုနားဆင်ရမှာပါရင်သွေးငယ်လေးတွေကိုအနာရောဂါကင်းပြီးကျန်းမာရေးကောင်းသူတွေဖြစ်လာစေရေးဘာတွေလိုအပ်နေလဲဒီတစ်ပတ်ပြည်သူ့ကျန်းမာရေးစီစဉ်မှာဒေါက်တာတန့်စောကတင်ပြမှာပါရှင
်လုံချုံစိတ်ချတဲ့နေရာတွေမှာကလေးမွေးဖွားနိုင်မှာအနာရောဂါကင်းရှင်းပြီးကျန်းမာရေးကောင်းမွန်တဲ့ရင်သွေးငယ်လေးတွေကိုမွေးဖွားနိုင်မှာဖြစ်တယ်လို့ကျန်းကျင်သူတွေကအကြံပြုထားကြပါတယ်ကိုဝင်ဆောင်နေတဲ့အချိန်ကာလမှာတပ်ဖွဲ့မိရဲ့အထက်ကဆရာဝန်ကြီးတွေနဲ့ပြသတိုင်ပင်မှုလုပ်ရဲဆိုတာကိုသိရှိထားကြပြီမဲ့မြန်မာနိုင်ငံမှာတော့ကိုဝင်ဆောင်မိခင်အများစုဟာမွေးဖွားချိန်မှသာစိတ်ဝင်စားကန်တွေကိုရောက်ရှိလာကြတာပါ ကိုဝင်ဆောင်မိခင်နေနေနဲ့ကိုဝင်ရှိတယ်လို့သိတဲ့အချိန်ကနေစပြီးတကြမ်းနားတဲ့သူတွေနဲ့ပြတာတိုင်မြင့်မှုလို့တို့ခလေးမွေးဖွားတဲ့အချိန်မှာလည်းလုံုံစိတ်ချရတဲ့ဆေးရုံဆေးကန်တွေမှာမွေးဖွားမှသာမမြောင်မနိုင်တဲ့အန္တရာယ်တွေကနေကာဝယ်ထားနိုင်မှာဖြစ်တယ်လို့ပန်းလိုက်စီလုံဆေးရုံကြီးမှခလေးထုကူစီယာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဒေါခင်ထွေးကအခုလိုပြောပါတယ
်ဒီမှာလုံုံစိတ်ချစွာမွေးနိုင်မှသာလေခလေးရဲ့အနာဂတ်အတွက်စိတ်ချရတာပေါ့နော်ဥမာကိုဝင်ဆောင်တဲ့ကလေးကဒီမှာလာပြီးတော့ကိုပိုကြီးပေါ့နော်ဆိုတော့တာဖမီရဲ့ဆရာဝန်ကြီးနဲ့တေးချဟိုပြတာထားမယ်မွေးတဲ့ခါလဲအသေးချာပေါ့နော်ကလေးကိုအသက်ရှူမမွန်းအောင်ချက်ချင်းငိုအောင်ပေါ့နော်အသေးချာပြုစုပေးရပါမယ်ပြီးတဲ့ခါကျတော့မွေးပြီးသားခါမှကြလို့ရှိရင်လည်းပဲဟိုအသားဝါသလားပေါ့အသားဝါရာတို့ကလေးကအချိုတက်နေတာတို့ဒါမျိုးတွေကဥနှောင်တွေကိုထိခိုက်စေနိုင်တဲ့အတွက်ဒါတွေကိုအသေးချာပြုစုပေးရပါမယ်နောက်ပြီးတော့မှဟိုသူတို့ကဟိုမျိုးမှုမှန်ကန်ရဲ့လားဆိုတာပေါ့နော်နောက်လျှောက်ဒီမှာတလမှာတစ်ကြိမ်လောက်ပေါ့နော်တလအရွယ်မှာ3လအရွယ်6လအရွယ်9လအရွယ်စသည်ဖြင့်ပေါ့ကလေးကိုဆက်လက်ကြည့်ရှုစောင့်ရှောက်ပေးမှသာလေပိုပြီးစိတ်ချရပါမယ
်ကိုဝင်ဆောင်ချိန်မှာတဖမီရဲ့အထုကုဆရာဝန်ကြီးတွေနဲ့ပြသနိုင်တာဟာအကောင်းဆုံးဆိုပေမဲ့မြန်မာနိုင်ငံရဲ့နေရာတော်တော်များများမှာတော့တဖကျန်းကျင်သူနာပြုဆရာမတွေကသာအဓိကကြည့်ရှုစောင့်ရှောက်ပေးနေကြတာဖြစ်ပါတယ်ကိုဝင်ရှိတဲ့အချိန်မှာနှိစက်ရကျမ်းမာရေးဆောင်ရှောက်သူတွေစီမှာတည်တည်ချာချာအနှံ့ပြီးကျမ်းမာရေးဆောင်ရှောက်မှုတွေကိုမပြတ်မကွက်ခံယူပေးဖို့လိုတယ်လို့အတိုင်းအမြန်တောက်ဖမီးရဲ့အထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်ဝင်းမင်းကပြောပါတယ
်ဆရာဝန်တွေဆရာမတွေရှိတယ်ရက်ွက်ထဲဒီဆေးရုံကြီးမှမဟုတ်ဘူးပေါ့တာရက်ရွာထဲမှာရွာတွေမှာ village တွေလေဟိုဒီတို့မရောက်နိုင်တဲ့နေရာတွေမှာပတ်ဖွားဆရာမလေးတွေရှိတယ်နားလေတဲ့ဖက်ကျွမ်းတဲ့ဆရာမတွေရှိတယ်ဆရာဝန်လေးတွေရှိတယ်သူတို့နဲ့အရင်ဆုံးပြသပြီးတဲ့အခါသူတို့ရဲ့အကြံဉာဏ်ကိုလိုက်နာပါလို့သူတို့ကသူတို့စီမှာစောင့်ရှောက်လို့ရရင်စောင့်ရှောက်လို့ရတယ်စောင့်ရှောက်လို့မရရင်ထိုးပို့ပြီးတော့အဆင့်မြင့်တဲ့ specialist hospital တွေကိုပို့တဲ့လူတွေရှိတယ်အဲ့ဒါကြောင့်မို့လို့ပို့ရတဲ့လူမျိုးတွေရှိတယ်ပေါ့နော်မိန်းကလေးမျိုးတွေရှိတယ်ကြောင့်မို့လို့တည်တည်ချာချာတမ်းမဲ့စောင့်ရှောက်မှုကိုတော့အကအကွက်ယူပါလို့အန်တီကပြောချင်ပါတယ်
ကိုဝင်ဆောင်မိခင်တွေဟာရေသိမ်းငယ်လေးတွေကိုအနာရောဂါကင်းပြီးကျန်းမာရေးကောင်းမွန်တဲ့ရေသိမ်းငယ်လေးတွေအဖြစ်မွေးဖွားပေးလို့ကြတာပါအ ਨੇ ဆုံးတော့ကိုလက်အင်္ဂါဆွန်လင်းတဲ့ရေသိမ်းငယ်လေးတွေအဖြစ်တွေ့မြင်လို့ကြတာဖြစ်ပါတယ်ကိုဝင်ဆောက်ဆောင်တဲ့အချိန်ကနေစပြီးမွေးဖွားပြီးတဲ့အချိန်ထိကျန်းမာရေးဆောင်ရှောက်သူတွေစီမှာစနစ်တကျ NMB ကုသအကြံပေးမှုတွေကိုတည်တည်ချာချာလိုက်နာဆောင်ရွက်သွားမယ်ဆိုရင်အနာရောဂါကင်းပြီးကိုလက်အင်္ဂါဆွန်လင်းတဲ့ရေသိမ်းငယ်လေးတွေမွေးဖွားလာမှာဖြစ်တယ်လို့ဒေါက်တာဒေါ်ဝင်းမင်းကပြောပါတယ
်ယောက်ျားဖောင်စီမိန်းမမင်းနေဆိုတဲ့အတိုင်းပဲကိုဝင်ဆောက်ရှိကြတဲ့ကခလေးလေးရောမိခင်ရောဟာပြပြဆုံဆုံးကြမ်းကြမ်းမမဖြစ်ဖို့ကအသိအေးကြပါတဲ့မွေးကိုဝင်ဆရှိကြတဲ့ကကိုလက်အင်္ဂါဆောင်ဖို့ကိုမိခင်ရဲ့ညီမှန်းချက်ပေါ့နော်ချောချောမောမောမွေးဖို့လားစီအောင်မွေးဖို့မိခင်တွေမှာလည်းယောဂမရအောင်ကိုဝင်ရှိတဲ့အချိန်မှာယောဂတွေဝင်မလာအောင်ဒါတွေအကုန်လုံးကအရေးကြီးတဲ့အချက်တွေကြီးပဲပေါ့တာအဲ့ဒါတွေကိုဆရာဝန်တွေရဲ့ပြုစုဆောင်ရှောက်မှုကုသမှုအကြံပေးမှုတွေကိုလိုက်နာရင်တော့မပပျောက်သွားတယ်မဟုတ်ဘူးညော့နေသွားတယ်ဒီပြဿနာတွေမရှိတဲ့တူတဲ့ချောချောမောမောမွေးဖွားနိုင်တာပေါ့တဲ
့ငွေကြေးကုန်ကြမှုတက်တာတဲ့အစိုးရစီယုံတွေမှာမွေးဖွားတာပဲဖြစ်ဖြစ်ငွေကြေးကုန်ကြမှုများပြားတဲ့ပုဂ္ဂလိကစီယုံတွေမှာမွေးဖွားတာပဲဖြစ်ဖြစ်ကလေးမွေးဖွားပြီးတဲ့အခါကလေးငယ်လေးရဲ့အသက်တစ်နှစ်မကျော်ခင်အချိန်ကာလအထိကျန်းမာရေးဆောင်ရှောက်မှုပေးနေတဲ့သူတွေနဲ့စဉ်ဆက်မပြတ်ထိတွေ့နေကြရအောင်ပါအသက်တစ်နှစ်အောက်ရေသိမ်းငယ်လေးတွေဟာကလေးထုကူဆရာဝန်တွေနဲ့တတ်မှတ်ထားတဲ့ရခြင်းတွေအတိုင်းမပြတ်မကွက်ပြန်လည်ပြသတိုင်ပင်ပေးဖို့အလွန်ရေးကြည့်တယ်လို့ဒေါက်တာဒေါခင်ထွေးကပြောပါတယ်
။ဒီအန်တီရိုဌာနအနေနဲ့ကတော့ဒီမွေးဒီမှာမွေးတဲ့ကလေးတွေကိုဘတ်အတန်ပေါ့နော်မွေးတဲ့နေရာမှာပြုစုပေးတယ်။ပြီးတဲ့အခါကျလို့ရှိရင်တော့ဒီဆေးရုံမှာရှိစင်မှာလည်းပြုစုပေးတယ်။နောက်တစ်ခါဆေးရုံမှာဆင်းပြီးတဲ့အခါကျတဲ့အခါကျတော့ဥပမာတလ3လ6လစသည်ဖြင့်ပေါ့ကလေးရဲ့ပွန်ပြိုးမှုတွေကြည့်ပေးတယ်နောက်တခါကလေးရဲ့ကျန်းမာရေးပေါ့နော်စောင့်ရှောက်မှုတွေကိုပြုလုပ်ပေးပါတယ
်ရင်းနှီးငယ်လေးတွေကိုအနာရောဂါကင်းပြီးကျန်းမာရေးကောင်းဝင်တဲ့သူတွေဖြစ်လာစေဖို့အတွက်လုံခြုံစိတ်ချရတဲ့နေရာမှာမွေးဖွားဖို့လိုတယ်လို့မွေးဖွားပြီးတဲ့အခါမှာလည်းအသက်တစ်နှစ်ပြည့်ပြီးတဲ့အထိတကြွန်းနားလေတဲ့သူတွေနဲ့စဉ်ဆက်မပြတ်ထိတွေ့ပြသပြီးစောင့်ရှောက်မှုခံယူဖို့လိုတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းလို့ပါ
ဆက်လက်ပြီးတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုမဆုမြတ်မွန်ကတင်ဆက်မှာပါရှင
် Microsoft ရဲ့ Windows 7 Operating System အတွက်လေဤပညာအထောက်အကူတွေရလိုက်လို့ကမ္ဘာတဝန်းသန်းနဲ့ချီတဲ့ကွန်ပျူတာတွေရဲ့လုံခြုံရေးမေးခွန်းထုတ်เสียဖြစ်နေတယ်နော်ကိုသားညို့ဦ
းဟုတ်တယ်မဆုမြတ်မွန်ကဒီ2009ခုနှစ်မှာစပြီးတော့ထုတ်ခဲ့တဲ့ Windows 7 OS တွေအတွက်လုံခြုံရေးနဲ့ဆိုင်သမျှ update တွေ software update တွေလုံခြုံရေး hardware ပြင်ဆင်မှုတွေ နည်းပညာနဲ့ဆန်သမျှအကူအညီတွေကိုပေးနေတာကိုဇန်နဝါရီလ14ရက်နေ့မှာရက်ခဲ့တာဗျ။အ
ဲ့လိုမျိုးရက်မယ်ဆိုတာကို Microsoft ကကြိုတော့အသိပေးထားခဲ့တာပါ။အသိပေးရုံနဲ့မဟုတ်ဘူးဒီ Windows 7သုံးတဲ့ computer တွေဆိုရင် Windows 10 operating system ကိုအခမဲ့ upgrade လုပ်ခွင့်တောင်းပေးခဲ့သေးတယ်။ကွန်ပျူတာတစ်လုံးလည်ပတ်ဖို့က operating system ဆိုတာမရှိမဖြစ်လိုပါတယ်။လူတွေအုံနောက်နဲ့လည်ပတ်နေသလိုကွန်ပျူတာတွေကလည်း operating system နဲ့လည်ပတ်နေတာပါ။အဲဒါကြောင့်မို့လို့ Windows 7နဲ့ပတ်သက်တဲ့ software update တွေ၊လုံခြုံရေး update တွေမလုပ်တော့တဲ့အတွက်လုံခြုံရေးပိုင်းဆွေးနေကြတာပါ
။ security update မလုပ်တော့လို့ကွန်ပျူတာရပ်ပြီးတော့သုံးလို့မရဖြစ်သွားမှာတော့မဟုတ်ဘူးဗျ။လုံခြုံရေးပိုင်းမှာစိတ်မချစရာဖြစ်သွားတာပါ။တဘောကတော့ Windows 7ထည့်ထားတဲ့ကွန်ပျူတာတွေကိုဆက်သုံးလို့တော့ရနိုင်အောင်ပဲ။ဒါပေမဲ့လို့အဲ့ဒီကွန်ပျူတာတွေထဲမှာ virus တွေmalware တွေဝင်နိုင်ကြပို့ပြီးတော့များသွားနိုင်တယ်။အဲဒါကြောင့်မလို့ Microsoft company ကတော့ Windows 10ကိုပြောင်းသုံးမှာဆိုပြီးတော့တိုက်တွန်းနေရဗျ
။တကယ်တော့ Windows 7 OS က Microsoft ရဲ့ဒီ operating system software တွေထဲမှာရေပန်းအစားဆုံးလူသုံးအများဆုံး operating system software တစ်ခုရှင်။သူ့နောက်မှထွက်တဲ့ Windows 8တောင်မှလူသုံးများတာမဟုတ်ဘူး။လက်ရှိကမ္ဘာမှာသုံးနေတဲ့ PC အလုံးရဲ့30ရာခိုင်နှုန်းကျော်က Windows 7 operating system နဲ့လက်ပတ်နေတာလို့အချက်အလက်စစ်တမ်းနှစ်ခုထဲမှနေမှာတွေ့ရပါတယ်။Windows 10သုံးတာကတော့50ရာခိုင်နှုန်းကျော်ရှိသွားပါပြီ။နောက် Windows Operating System သုံးနေတဲ့ set 4လုံးမှာတစ်လုံးက Windows 7နဲ့လက်ပတ်နေတာလို့ State Counter ဆိုတဲ့ဒီကိန်းဂဏန်း website တခုမှလည်းပြောထားတယ်ရှင်
။အခုလိုမျိုးလူသုံးများနေတဲ့ကြားကဘာကြောင့်နည်းပညာအကူအညီတွေဆက်မပေးတော့တာလဲဆိုပြီးတော့မေးစရာရှိပါတယ်။ Microsoft ရဲ့ကြေညာချက်ထဲမှာတော့ဒီနေ့နဲ့မနေ့ပြန်အတွက်နောက်ဆုံးပေါ်ရှေ့ပြေးနည်းပညာတွေဘက်ကိုအယုံစိုက်နေတာမို့လို့လွန်ခဲ့တဲ့စနေကလေးကထုတ်ခဲ့တဲ့ software ကိုဆက်ပြီးတော့အလေးမပေးတော့တာဖြစ်တယ်ဆိုပြီးတော့ပြောထားရဗျ။
ပြောရမယ်ဆိုရင် Microsoft company ရဲ့စီးပွားရေးမှာ operating system software တွေထုတ်တာဦးစားပေးမဟုတ်တော့တာ CEO Satya Nadella တက်လာတဲ့ကပဲရှင်ပြီးခဲ့တဲ့နှစ်တုန်းကဒီ Surface computer သစ်မိတ်ဆက်ပွဲမှာတော့မှ Windows operating software တွေက Microsoft company စီးပွားရေးအတွက်အရေးကြီးတဲ့ကဏ္ဍမှာဆက်ရှိနေမှာဖြစ်ပေမဲ့ company ရဲ့အနာဂတ်တော့မဟုတ်တော့ဘူးလို့ CEO Nadella ကပြောခဲ့သေးတယ်တချိန်လုံးကတော့ဒီ operating system software တွေထုတ်တာကကုမ္ပဏီရဲ့အဓိကဦးစားပေးပဲလေအခုတော့တခြားနည်းပညာကုမ္ပဏီတွေလိုပဲပြောင်းလဲတိုးတက်နေတဲ့နည်းပညာနဲ့ဝန်ဆောင်မှုတွေဘက်ကိုသူလည်းအမိလိုက်ဖို့လိုလာတာကို
နောက်ပြီးတော့ခုလိုမျိုးသူ့ရဲ့ operating system တွေနဲ့ပတ်သက်တဲ့နည်းပညာအကူအညီပေးတာတွေကိုရက်လိုက်တာအခု Windows 7ကပထမဆုံးမဟုတ်ဘူးဗျ Windows XP အတွက်နည်းပညာအကူအညီကို2014တည်းကရက်ခဲ့တာဖြစ်ပြီးတော့ Windows 8အတွက်နည်းပညာထောက်ကူပေးနေတာကို2016မှာရက်ခဲ့တာမဆူမြောင်းပါ
အခု Windows 7အတွက်အရေးကြီးတဲ့လုံခြုံရေးပိုင်း update တွေမလုပ်တော့တဲ့အတွက်အဲ့ဒီ operating system သုံးနေတဲ့စီးပွားရေးလုပ်ငန်းတွေအတွက်လည်းအတော်လေးအခက်တွေ့သွားနိုင်နေရှင်။သူကရပ်မယ်ဆိုတာကြိုအသိပေးထားပေမဲ့လည်းစီးပွားရေးလုပ်ငန်းတိုင်းကလွယ်လွယ်နဲ့ဒီ operating system software တွေကိုပြောင်းလိုက်လို့ရတာမဟုတ်ဘူးလေ။ Microsoft ကိုယ်တိုင်ပြောထားတာက Windows 10ကိုဆက်အဟောင်းတွေမှာသုံးကောင်းသုံးလို့ရမယ်။သုံးဖို့တော့အကြံမပြုချင်ဘူးလို့သူကပြောထားတယ်။ software အသစ်အတွက် hardware ပိုင်းလိုအပ်ချက်တွေလည်းရှိသေးတာကိုအဲကြောင့်စီးပွားရေးလုပ်ငန်းတွေမှာသုံးနေသမျှကွန်ပျူတာတွေအသစ်ပြောင်းဖို့လိုမယ်ဆိုတာလွယ်လှတာမဟုတ်ဘူး။နောက်သူတို့စီးပွားရေးနဲ့ကိုက်မဲ့တခြား software တွေကို Windows 7နဲ့အန်ခိုင်အောင်လုပ်ထားလို့ရှိရင်အဲ့ဒါတွေကိုလိုက်ပြောင်းရမှာလေ
။အဲဒါကြောင့်မလို့စီးပွားရေးလုပ်ငန်းတချို့ကတော့ Windows 7ကိုဆက်ပြီးတော့သုံးနေနိုင်တယ်လို့ကြေညာသူတွေကပြောပါတယ်။သူတို့သုံးတဲ့အတွက်သူတို့ရဲ့ဝန်ဆောင်မှုကိုယူထားသူတွေရဲ့ကိုယ်ရေးအချက်နဲ့လုံခြုံရေးပိုင်းမှာစိုးရိမ်စရာရှိတာကိုလည်းသူတို့ကထောက်ပြကြပါတယ်။သူတို့ကွန်ပျူတာတွေမှာတင်ထားတဲ့ကိုယ်နဲ့ဆိုင်တဲ့ကိုယ်ရေးဗန်ဒါကြီးကျမကြီးဆိုင်ရာချက်လက်တွေအတွက်အနေအများစုလိုပဲအဲ့ဒီကွန်ပျူတာတွေဒီ virus ဝင်ခဲ့ပဲဆိုရင်လေအဲ့ဒီကနေပြီးတော့ကိုယ်ကွန်ပျူတာတွေစီကိုရောက်လာနိုင်တယ်တဲ့
တခုတော့ရှိပါတယ်ဒီစီးပွားရေးနဲ့ပညာရေးဆိုင်ရာအတွက်သုံးတဲ့ Windows 7 operating system တွေကိုတော့အဖိုးအခယူပြီးတော့ Microsoft ကလုံခြုံရေးအထောက်အပံ့ဆက်ပေးပါတယ်ဒါမဲ့ကွန်ပျူတာတစ်လုံးအတွက်ကို25ဒေါ်လာလောက်တော့ပေးရမယ်အဲ့ဈေးကလည်း၈နှစ်ဆိုလို့ရှိရင်နှစ်ဆတက်သွားမှာဆိုတော့2021ခုနှစ်ကြလို့ရှိရင်ကွန်ပျူတာတစ်လုံးအတွက်ဒီနည်းပညာလုံခြုံရေးအထောက်အပံ့ဘူကဒေါ်လာ50ဖြစ်သွားမှာလေအဲ့လိုစီးပွားရေးသုံး Windows 7အတွက်အထောက်အပံ့ပေးတာကလည်း2023ခုနှစ်အထိပဲပေးမှာ
Microsoft ရဲ့ထုတ်ပြန်ကြေညာဆိုရင်တော့ Windows 7သုံးနေတဲ့ကွန်ပျူတာတွေကို Windows 10ကို Microsoft ကအခမဲ့ upgrade ပေးလုပ်တာ2016ဇူလိုင်လ29ရက်နေ့တည်းကပြီးသွားပြီဒါပေမဲ့လည်းအခုချိန်ထိအခမဲ့လုပ်လို့ရတဲ့နည်းကရှိသေးတယ်လို့ The Verge Online သတင်း website ရဲ့ဆောင်းပါးထဲမှာတော့ပြောထားတယ်မဆူမြတ်မော
သူအကြံပြုတဲ့နည်းကတော့ Microsoft ရဲ့ဒီ Windows 10 download site ကိုသွားအဲ့ဒီမှာ Media Creation Tool ကို download လုပ်ပြီးလို့ရှိရင်ဒီ computer ကို upgrade လုပ်မယ်ဆိုတာကိုရွေးရမယ်တဲ့အဲ့ဒီမှာ upgrade ဆိုတာကိုမရွေးဘဲနဲ့ Windows 10ကို install လုပ်မယ်ဆိုတာရွေးရင်တော့ license ကြီးပေးရလိမ့်မယ်ရှင်။အရေးကြီးတာနောက်တစ်ခုကတော့ operating system ကို upgrade မလုပ်ခင်မှာဒီ set ထဲမှာရှိနေသမျှအချက်အလက်တွေ apps တွေသချင်းတွေဓာတ်ပုံတွေအားလုံးကိုအရင် backup တင်ထားဖို့မမေ့ဖို့ပဲ။မဟုတ်ရင်တော့အဲ့ဒါတွေအားလုံးပျောက်ကုန်လိမ့်မယ်။
န Now three tablet Cheshiraga, Windows 10 OS Square Computer Dema Kong Low Low Nabu, Computer Hardware Bang, Lua Chetigo, Yin Chibova. Computer a Hong in Sweno, Kong Low Low Mam Hobusura, the Microsoft Company Kurangale, Pio Tarabia. Now the software at the tree, app at the tree, so in Windows 7 and Low Pichama, Pito Magule, three people Luare.
Windows 10 operating system ne kai pho so yin computer ye hard drive ka 16 gigabyte shi bo lo de ram memory ka ro 1 gigabyte shi ya me processor le 1 gigahertz phit pho lo ba de ai lo ma ma hou yin no computer a tit be hwe ya ro me tin ma de microsoft company ka ro computer a tit ne windows 10 ko tong ja bo be pyo ni de shin
aku lo myo microsoft a tu ye lu thong a mya song software takhu twet ni pinya thauk khu ri yet lai da chaung pc kit goun da bi la lo mi kon thau mu ri ka le shi ni ja de ma si ma mo The Windows 7 software ຫນ້າທ້ອງກູກູຫນຶ່ງກະສອຍ iPhone ໂລ App 2 ສູ່ລະອະຄຸລະມືລູດົງຍາດດີລະບໍ່ເຮົາດີ iPhone ສູ່ລະຊິ second generation 3G ເວຊິດີ iPad ສູ່ລະປໍລະບໍ່ມາບໍ່ດີອ້າຍລົງກະສອຍ PC ລະກະເທັດຕັ້ງຍົກເຂັດແຕ່ເຊິ່ງບໍ່
10 ນິດຈໍຈາແດ່ອະຄຸເຊິ່ງມາລະ PC ຄອມພິວເຕີຣີອຈ້າງກະຈາລະລູໄຣນີບາ smartphone ໄດ້ກາຍລະຈາລະ desktop ຄອມພິວເຕີຣີໂກບໍ່ລູອ້າຍຍິນຕົງຫນອງຕົງຈາລະບໍ່ເຮົາຜູ້ອ້າຍລູປ્યો ລູ PC ລະຄິດກົ່ງຕົ້ວບີລະສອຍນໍບໍ່ກົ່ງມາອູບໍ່ລໍມາແລະກົ່ງມາບໍ່ເຮົາບໍ່ອະທຸທະພຽງລົງງານບາຍ ອ້ວດ
ဆိုရင်တော့ကွန်ပျူတာတွေနဲ့လောက်တာပို့အလုပ်ဖြစ်တယ်ဆိုတာအများလက်ခံထားကြတာကိုအခုခေတ်မှာ PC ကွန်ပျူတာလို့ပြောရင်ဘာကိုလဲဆိုတာကလည်းခွဲခြားပြောစရာဖြစ်လာတယ်မဟုတ်ဘူးလားမဆွေမောအရင်ကလိုမျိုးကွန်ပျူတာအတုံးလိုက်ကြီးမြင်တော့မှ PC ကွန်ပျူတာလို့တတ်မှတ်ရနိုင်တော့တာမဟုတ်ဘူးလေမိုက်ခရိုဆော့ဖ်ဆိုရင်ပဲအခုနောက်ဆုံးထုတ်တဲ့ Surface ကွန်ပျူတာတွေဆိုလို့ရှိရင်
PC ကွန်ပျူတာထုတ်တဲ့ကုမ္ပဏီတွေကထုတ်နေကြတာသတိပြုကြလို့တော့မှဖြစ်နေပြီအဲ့ဒါကြောင့်လဲမိုက်ခရိုဆော့ဖ်ကုမ္ပဏီကလွန်ခဲ့တဲ့ဆယ်နှစ်ကျော်ကထုတ်ထားတဲ့ဆော့ဖ်ဝဲအတွက်နည်းပညာအထောက်အကူမပေးတော့ဘူးလို့ဆုံးဖြတ်ပြီးတော့ရပ်ခဲ့တာပါအခုလိုရပ်လိုက်တာကြောင့် Windows 7 operating system
သုမြတ်မွန်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ပါရှင်။ကြာသာပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ကျမတို့ရဲ့အစီအစဉ်တွေကို voamyanmar.voanews.com
သမ္မတဒေါ်နယ်ထရမ့်ဟာပြန်ပဲဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်နဲ့ဆိုင်တဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးပြီးဖို့ယူကရိန်းအစိုးရကိုဖိအားပေးခိုင်းစေခဲ့တဲ့လို့ရဟာအခုနှစ်ကျင်းပမဲ့ယူကော့ပွဲမှာအနေအယားကြီးအတွက်လိန်လေကြံစီခဲ့တဲ့လို့ရဖြစ်တယ်လို့လွတ်တော်ဒီမိုကရက်အမတ်တွေကပို့ထုတ်နေမှာဆွဆွဲပြောကြားလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာဆွစ်ဇာ ွယ်ရေးအဖွဲ့ WTO ဌာနချုပ်မှာ WTO ရဲ့ညွှန်ကြားရေးမှူးချုပ်ရိုဘက်တိုအဇေဗေဒိုနဲ့အတူကျင်းပခဲ့တာဖြစ်ပြီးကမ္ဘာကုန်သွယ်ရေးဆိုင်ရာစီးပွားရေးကနေပြောင်းလဲဖို့သူတွန်းအားပေးဆောင်ရွက်ခဲ့တာတွေကိုသမ္မတထရန့်ကထောက်ပြပြောဆိုခဲ့ပါတယ်။တွန်းနိုင်ငံမှာလူ18ဦးသေဆုံးပြီးရာနဲ့ချီယောဂပုကုဆက်ခံရတဲ့ကိုရိုနာဗိုင်းရပ်စ်ကိုထိန်းချုပ်နိုင်ရေးလှုပ်ဆောင်တဲ့အနေနဲ့ဒီကုဆက်ယောဂစတင်ဖြစ်ပေါ်တဲ့ဝူဟန်မြို့ကထွက်ခွာမဲ့လေအနေနဲ့မြစ်ထားတဲ့အားလုံးကိုအာနာဘိုင်းကဒီကနေ့မှပြည်ပြင်ထားလိုက်ပါပြီ။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုလို့ရတဲ့ဆက်ပြီးမဖြစ်အောင်တာစီရေးကြပြလိုက်နာလှုပ်ဆောင်ရမယ့်အချက်တွေချမှတ်ပေးဖို့ဂမ်ဘီယာနိုင်ငံရဲ့ရှောက်ထားချက်တွေကို ICJ အပြည်ပြည်ဆိုင်ရာတရားရုံးကဒီကနေ့ကြာသပတေးနေ့မှာဆုံးဖြတ်ချက်ချတော့မှာဖြစ်ပါတယ်။နိုင်ငံတကာတရားရုံးကကြပြအမိန့်ချမှတ်အချိန်ကတော့မြန်မာစံတော်ချိန်ညနေ 3:00 မှာဖြစ်ပါတယ်။နိုင်ငံတော်တမန်ငံရုံးပြည်တော်စုဝန်ကြီးဦးကျော်တင်ဆွေဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာလည်းဒီစီရင်ချက်ချမှတ်မဲ့နယ်သာလန်နိုင်ငံသဟေ့မြို့ကိုရောက်ရှိနေကြပြီဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Darius Smith ပါရှင်။ကြာတာပရိသတ်နေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလောကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 8:00 ထိဆက်လက်ထုတ်လွှင့်မှာပါရှင်။သောရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.